ဟောရချူဖြင့်ညီညာဖြဖြရှိခိုးပူဇော်ကြပါကုန်စို့သူတော်ကောင်းအပေါင်းတို့ရှင်။ဩကာတာဩကာတာဩကာတာကာယကံဝစီကံမနောကံသဘာထုံသာခတ်သိန်းသောအပြစ်တို့ကိုဖြောက်ပါစေခြင်း။ပထမဒုတိယတတိယတစ်ချိန်နှစ်ချိန်သုံးချိန်မြောက်အောင်ဖရာယေရနာတရားယေရနာတန်ခါယေရနာယေရနာမြတ်သုံးမရုနှင့်မိဘဆရာသမားတို့အားယူတိမြတ်နုလက်ဆုံးမွန်၍ရှ िख ိုးဘူဇောဖူးမြောမန်လျော့ကရောပါဤအရှင်ဖျာ
သရှိဇမ္မာစိတ်ချမ်းသာ၍လူရဆန္ဒပြီးဝစေကြောင်းကောင်းမှုမင်္ဂလာဖြစ်ပါစေယံအလိုငါဖျာမျက်ဆုံးယရနာတရားမျက်ဆုံးယရနာတန်ခါမျက်ဆုံးယရနာယရနာမျက်သုံးပါတို့အားရှုသိမြတ်တို့လက်ဆုံးမိုး၍ရှိခိုးပုသောဖူမြောမန်လျောကရောချသောတကိစ္စကာရဝပနာမကုသစေရနာဖျာဖျာတို့ချောင်းရှင်ဒီခမစာရည်သက်ရှိခြင်းဇမ္မာခြင်းခွန်အပလပြေဝခြင်းဉာဏ်ပညာကြီးခြင်းသာရှိသောကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ပြည့်စုံကြပြီလင်နိဗ္ဗာန်ရောက်ကြောင်းသူတော်ကောင်းတို့အကျင့်တရားအကျင့်ဉာဏ်ကျိုးကိုပွားများအထုံနိုင်ကြဂုဏ်သည်ဖြစ်၍ဒုက္ခကတိန်ချုပ်ငြိမ်းရမှမြတ်နိဗ္ဗာန်သို့လင်းမြန်ဆောစွာကိုစီကိုငါမျက်မှောက်ပြုလည်နိုင်ကြပါစေ။အမ္ဗန္တိဒိတရဏီနတ္ထာပိသတိလံ
ဓ
မ္မံယာစာမိအနုကံကတ္တဝ
ါ
သီလံနိထမိဗန္တိဒုတိယံပိအမ္ဗန္တိဣန္ဒရဏိနတ္ထာဣန္ဒရိနတ္ထာဣသတိလံ
ဣသတိလံ
မัญญาสามิ
မัญญาสาม
ิอนุกังกัตตวา
อนุกังกัตตวา
ทีลันดีฐ
ะ
ทีลันดี
ฐ
ะมีปันติมีปันติต
ติย
ัมปิตติยัมปิอหํปันติอหํ
ป
ันติဣန္ဒရဏိနတ္ထာဣသတိလံဣသတိလံ
ဓ
မ္မံယာစာမိဓ
မ္မံယာစ
ာမိအနုကံကတ္တဝါအန
ုကံကတ္တ
ဝါဣလန္ဒိဋ္ဌဣလ
န္ဒိဋ္ဌ
ဘိဗန္တိ
ဘ
ိဗန္တိသမံဝဒာမိတံဝတိဋ္ဌအ
ာမ
တိဝါရှိမယသမောတတဘဂဝေတောအရဟတောသမ္မာသမ္ဗုဒ္ဓတ္တသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိဒုတိယံပိဗုဒ္ဓံတရဏံဂိသာမိဒုတိယံပိဓမ္မံတရဏံဂိသာမိဒုတိယံပိသံဃံတရဏံဂိသာမိတတိယံပိဗုဒ္ဓံတရဏံဂိသာမိတတိယံပိဓမ္မံတရဏံဂိသာမိတတိယံပိသံဃံတရဏံဂိသာမိ
တတိယံပိဗုဒ္ဓံ
တရဏံဂိသာမိတတိယံပိဓမ္မံတရဏံဂိသာမိတတိယံပိသံဃံတရဏံဂိသာမိတရဏဂမဏံပရိပုဏံအနာတိပါတာဝိရမဏိဒိက္ခာပရံသမာဓိယာမိ
အနာတိပါတာဝိရမဏိဒိက္ခာပရံသမာဓိယာမိ
Adinadanaviramnidekhavarandamadiyami AmiduMesaSaraviramnidekhavarandamadiyami UdavadaViramnidekhavarandamadiyami Duramireya Misa Bamada Dhana Viravni Dekha Vranda Madhyami
Duramireya Misa Bamada Dhana Viravni Dekha Vranda Madhyami
Idami Dilam
Idami Dilam
Nibhanata
Nibhanata
Viseyo
Viseyo
Hodu
Hodu
Tidrani Nadha Vinsa Dilan Daman Darugan Gandhava Abhamadi Natambadita Tadha Nado Nit Natong Aya Chausatoni Kosa the Great Tadha Shasatakun Nit Yadula Zang Aya2019ခုနှစ်ဒီဇင်ဘာလ3ရက်တနင်္လာနေ့ရန်ကုန်တိုင်းဒေသကြီးမြန်ကုန်မြို့နယ်သာသနာရေးနှင့်ယဉ်ကျေးမှုဝန်ကြီးဌာနသာသနာတော်ထွန်းကားပြန်ပွားရေးဦးစီးဌာနသဘူတိရိပိမ္မတော်အတွင်ဆင်းကျင်းပပြုလုပ်အပ်သည့်သာသနာပူဇော်မြတ်မင်္ဂလာတရားအလှူတော်အထူးဓမ္မသဘင်ခန္ဓာ၌ ရှံကုန်မြို့ဥတ္တင်ဝေဒောသံသံဥသာမောင်ကျော်ဆုဟံမအေချမ်းမိသမီမအေချမ်းမူမြတ်သွေးရွှေဤရောင်းဝေးမိသားစုတို့ဤအမတဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားတော်ဓမ္မပရဒေသနာမဓမ္မရတနှင့်ဘဝသင်္ကန်းစာပြ အပိုင်း68တရားဒေသနာတော်မြတ်ဗုဒ္ဓ၏အဆုံးအမဓမ္မပရဒေသနာမှဓမ္မရတနှင့်ဘဝသင်္ကန်းစာပြရရှိဖို့အတွက်ဒီနေ့အပိုင်း68မှာ155ခါထာကနေစပြီးတော့မြတ်စွာဘုရားဘာတွေဆုံးမခဲ့တယ်လဲ ဆိုတာကိုသိရှိနားလည်ကြရအောင်ဒီဓမ္မပရဒေသနာတော်ဆိုတာအကြောင်းမျိုးမျိုးကြထိုးထိုးရည်တရားတွေမှာထိုးထိုးပုဂ္ဂိုလ်ဆွဲပြုပြီးတော့မြတ်စွာဘုရားဟောကြားခဲ့တာဖြစ်တယ်တနေရာတည်းမှာဟောတာလည်းမဟုတ်ဘူးပုဂ္ဂိုလ်တူဦးအတွက်ဟောတာလည်းမဟုတ်ဘူးအကြောင်းကိစ္စတိုက်ဆိုင်လာတဲ့အခါမှာဒေသအသီးသီး ပုဂ္ဂိုလ်မျိုးမျိုးတို့ရဲ့အထုပ္ပတ္တိကိုအကြောင်းပြုပြီးတော့မြတ်စွာဘုရားတတိပိဆုံးမခဲ့တဲ့စကားတွေပဲဖြစ်တယ်။အဲဒီဆုံးမတဲ့စကားတွေဟာဈာနရသူတို့အဖို့ဓမ္မရတ္တခံစားရရုံမြတ်မကကုဘဝအတွက်လည်းသင်္ကန်းစာတွေကိုရရှိနိုင်တာဖြစ်တယ်။လိုင်းနာကျင့်သုံးမယ်ဆိုရင်အတိုင်းမရှိအတိုင်းမသိများစွာသောအကျိုးကိုရရှိကြမှာဖြစ်လို့ တန်ဖိုးမဖြတ်နိုင်တဲ့ဆုံးမတရားတော်ဒီဘုရားကိုကိုးကွယ်ရတယ်ဆိုတာယဘုရားရဲ့ဆုံးမစီကယဘုရားထံကဆုံးမတရားတွေကိုရရှိဖို့တတိနဲ့ပညာတိုးပွားဖို့သာလင်းဖြစ်တယ်ဘုရားဒီကကကုသိုလ်ထဲမှာအကောင်းဆုံးကုသိုလ်ဟာပညာပဲဖြစ်တယ်ကုသိုလ်လို့ဆိုတဲ့အဓိပ္ပာယ်က ကောင်းကျိုးချမ်းသာတွေကိုပေးနိုင်ပြီးအပြစ်ကင်းပြီးကောင်းကျိုးချမ်းသာကိုပေးနိုင်တဲ့သဘောတရားလို့သူဆိုလို့အဲ့ဒီထက်မှပြစ်ကင်းပြီးကောင်းကျိုးချမ်းသာအပေးနိုင်ဆုံးကတော့လူရည်တဏ္ဍာမှာပညာပဲဖြစ်တယ်။အမှန်ကန်သိရှိနားလည်မှုပညာဟာတန်ဖိုးရှိဆုံးဖြစ်လို့မြတ်စွာဘုရားကပညာနရဏံရတနာပညာဆိုတဲ့ ခွဲခွဲပြားပြားသိရှိနားလည်မှုပါတဲ့လူသားတွေရဲ့ တန်ဖိုးမဖြတ်နိုင်တဲ့ယရနာတစ်ပါးပါလို့ဒီလိုဟောခဲ့တာဖြစ်တယ်ဘုရားဟောတာဘုရားဟောတဲ့အားတွေကိုအကြောင်းပြပြီယမန်နိုင်ငံမှာလည်းပညာရွှေအိုးလူမခိုးဆက်သဖြင့်ပညာရည်ရဲ့တန်ဖိုးကိုဖော်ကျူးကြတာဖြစ်တယ်ဘုရားပဲဖြစ်ဖြစ်တကယ်အသိပညာဆိုတာမကနဲ့တန်ဖိုးမဖြတ်နိုင်သောသောပညာဆိုတာအမျိုးမျိုးရှိတယ်ထင်မယ်တကယ်တမောမဖြတ်နိုင်တဲ့အသိပညာကတော့မကန်နဲ့အကြောင်းတရားနဲ့ပတ်သက်တဲ့ဓမ္မပညာဟာတမောမဖြတ်နိုင်တယ်ဓမ္မပညာတမောမဖြတ်နိုင်ဘူးဆိုတော့အခြားပညာရတဲ့ကတလောက်မကောင်းဘူးလားလို့ဆိုသူတိုင်းတာနဲ့သူကောင်းတယ်ပညာမှန်သမျှအတိုင်းတာတစ်ခုအရာကောင်းတာတွေကြီးပဲကောင်းလို့ဘယ်ရပဲဖြစ်ဖြစ်level တို့ degree တို့ဆိုတာရှိတာတမိုးကြီးမတဲ့ကြောက်တံပရမယတောင်အကြီးကောင်းတယ်မကောင်းဘူးဆိုတော့ကိုပြချာနာသေးတယ်လေရွှေဆိုလည်းအကြီးသေးကိုကြည့်ပြီးတော့တမိုးဟာကိုပြချာနာတယ်ကြောက်ဟာလည်းတန့်စင်မှုမစင်မှုအကြီးကောင်းမှုမကောင်းမှုဆိုတဲ့အပေါ်ဒီမှာကြည့်ပြီးတမိုးဆိုတော့ကိုပြချာနာမှုရှိနောက်ဆုံးမှာဒီပယင်းဆိုတဲ့တွင်ထွက်ပစ္စည်းတစ်မျိုးဘယင်းဆိုတာဘယ်ရရတာတော့ဆိုနှစ်ပေါင်းများစွာကတော်ကြီးထဲမှာပေါင်းနေတဲ့ထင်းရှုပင်ကြီးတွေအဲ့လိုစီစေးရှိတဲ့တပင်ကြီးတွေဟာတောမီလောင်လို့ပဲဖြစ်စေတစရုံသောအကြောင်းကြောင့်ဖြစ်စေသင်္ခါရသဘောတရားအရာပင်ကြီးတွေဟာလဲပြုတ်သွားပြီးမြေကြီးအောင်ရောက်သွားတယ်မြေကြီးအောင်ရောက်သွားတဲ့အခါနှစ်ပေါင်းများစွာကြာတဲ့အခါမှာထိုထင်းရှုပင်ကြီးတွေကထွက်လာတဲ့အစီအစေးတွေကနေပြီးတော့ပယင်းဆိုတာဖြစ်သွားတယ်လို့သူဆိုတယ်။အဲ့ဒီပယင်းကိုပဲမြန်မာနိုင်ငံမှာပယင်းရဲ့တန်ဖိုးဆိုပြီးတော့လူတွေရဲ့ယုံကြည်ကြတာပေါ့လေ။ယုံကြည်တော့ပယင်းလဲဆွဲလုပ်တယ်ပယင်းပတိလုပ်တယ်ပယင်းတွေကိုကောင်းလုပ်ပြီးတော့အိတ်တက်လို့ရှိတယ်ကျမကြီးကောင်းတယ်လို့ကျမကြီးကောင်းခြင်းကတော့အတဲ့တာမစားနဲ့အဲ့ဒါအဓိကချာနော်မတဲ့တာတွေစားပြီးပယင်းပတိဆွဲထားလို့ကတော့ကျမကြီးမှာကျမမှာဒါတော့လက်တွေ့ကြတဲ့အလုပ်ကိုပဲလုပ်ဖို့လို့ရပေါ့သို့တော့ပယင်းကအကျိုးမပြုဘူးလို့ဒီလိုတော့ပြောတာမဟုတ်ဘူးအဲ့ပယင်းနဲ့မှလည်းပဲအစီရီထွက်တဲ့အချိန်မှာတဘာဝလေးအာရိယစွာတရဝတကောင်ကောင်ရဲ့ရုပ်ကျွင်းကဘယင်းထဲမှာရောက်ရှိပြီးတော့နေတယ်ဆိုရင်အဲ့ဒါလို့အိမ်မြောင်တို့လိုကောင်းပွဲဖြစ်စေတောက်တဲ့လိုကောင်းပွဲဖြစ်စေတရဝတကောင်ကောင်ကဘယင်းထဲမှာပါပြီးတော့အဲ့ဒီပုံရိပ်ပေါ်နေတယ်ဆိုရင်အဲ့ဒီပင်းကပို့ပြီးတော့တံမိုးချီးတယ်ဆိုတာဒါတော့လူစိတ်ပေါ့နော်လူတွေကတို့ချင်ကြတာအထက်ထဲမှာပကြီကားချက်သဖွယ်သူ့သဘောဝတိုင်းသူဖြစ်လာတဲ့အရာကိုတံမိုးစီးချီးချီးပေးပြီးတော့ဝင်နေရှိကြတခိတခါတို့ဆိုတာယမန်နိုင်ငံမှာမနန်းရဆိုရင်စားတဲ့ရဆွေနေရေးတဲ့ဆရာတွေကမြန်မာနိုင်ငံအုပ်ချုပ်သွားတဲ့မင်းဆက်ဆက်ခုံပြုတ်ပြီးရေးသားတဲ့စားတွေမှာရွှေတွင်ငွေတွင်ပယင်းတွင်တို့ရဲ့အရှင်စင်မြူစင်ဒီစင်မြူရှင်တို့စင်မြူတို့ရဲ့အရှင်သခင်ဆိုပြီးတော့ရေးတာပယင်းတွေကိုမြန်မာပြည်ကတွင်းတွက်ပစ္စည်းတွေနဲ့လောက်ချမ်းသာကြွယ်ဝရဲဆိုတာဖော်ပြပြီးမြန်မာရာဇဝင်တွေဖတ်ကြည့်လို့ရှင်အဲ့လိုရေးချတယ်ပေါ့နော်တကယ်လေကျောက်သားမရမြားတွေမြန်မာပြည်ကထွက်နေတာဆိုတော့ဟေးလိန်ညာပြီးတော့ရေးတာတော့မဟုတ်ဘူးအဲ့လိုတကယ်တမိုးရှိတဲ့ယရနာပစ္စည်းတွေရှိတယ်ဒါတွေကိုပိုင်ဆိုင်နေဆိုပြီးတော့ခုံပြုတ်ပြီးတော့ရေးချတာတွေပေါ့နော်အဲ့ဒီမှာဘယင်းတွင်တို့ရဲ့ပိုင်ရှင်ဆိုတော့ဘုမပြေကဘယင်းအများဆုံးထွက်နေတဲ့သဘောရှိတယ်။အဲ့လို ရှုပ်ကျွင်းလေးတွေပါလာလို့ရှိရင်အဲ့ဒီဘုရင်ကပို့ပြီးတော့ဓာတ်မိုးကြီးတယ်ငွေကြီးများများပေးပြီးတော့စိတ်ဝင်စားတဲ့လူကဝဲချတယ်ပေါ့အဲ့လိုဓာတ်မိုးဆိုတာဟာတစ်ခုနဲ့တစ်ခုတော့ကွဲပြားခြားနာတယ်ပညာဆိုတဲ့နေရာမှာလည်းပဲထို့တူပဲပညာဟာဆင်းရဲရှိတယ်ပေါ့ဘာပညာလဲစီးပွားရေးပညာလားလူမှုရေးပညာလားကျမရဲ့ပညာလားဆိုတော့ပညာအမျိုးမျိုးရှိတယ်ထင်မယ်ပညာမျိုးမျိုးဟာတစ်ခုနဲ့တစ်ခုတံပိုးချင်းကွဲပြားခြားနားမှုဆိုရှိတယ်သို့တော့မြတ်စွာဘုရားဟောကြားတဲ့အမြင့်ဆုံးပညာကတော့သဘာဝတရားတွေကိုအမှန်တိုင်းသိပြီးရှင်နေနှလုံးထဲမှာပူပန်မှုတွေစိတ်ပူပန်မှုတွေစိတ်ညင်နွမ်းမှုတွေစိတ်ဖိစီးမှုတွေကိုဖယ်ရှားပြီးတော့စိတ်နှလုံးအေးချမ်းမှုကိုပေးနိုင်တဲ့ပညာမြတ်မျိုးတော့အကောင်းဆုံးလို့ဒီလိုသတ်မှတ်ထားပါတယ်เนาะဘုရင်ဟာခုနလိုရုပ်ကျွင်းအတွင်းထဲမှာပါနေရင်အကောင်းဆုံးလို့သတ်မှတ်တယ်လို့ပရမညာတွေလည်းအနာဆာလွတ်ပြီးတော့တမိုးကြည့်မှတဲ့အရေးတွေပါနေလို့ရှိရင်ကောင်းတယ်လို့သတ်မှတ်တယ်လို့ပဲပညာဟာလည်းပဲအဲ့လိုသတ်မှတ်တာပဲဖြစ်တယ်ပေါ့တခြားပညာရက်တွေကစီဝါယီပညာဆိုပါလို့စီဝါယီပညာကိုအသုံးချပြီးတော့တဘွားအတွက်စီဝါယီအောင်မြင်အောင်လုပ်နိုင်တယ်အကန့်တရှိတယ်ဘဝအဆုံးသတ်သွားတဲ့အခါမှာအဲ့စီဝါယီပညာရှိတဲ့ပုဂ္ဂိုလ်ကိုသူ့ရဲ့ပညာရကနောက်ဘဝထီအောင်တော့အကျိုးမပြုဘူးဒီဘဝမှာသူစာဝတ်နေရေးပစ္စည်းဥစ္စာပေါများစွာနဲ့ကိုယ်ရှိတည်ရှိနေနိုင်တာဒါပညာရဲ့ဆိုင်းတတိပေါ့ထို့တူပဲလူမှုရေးပညာအခြားပညာတွေဟာလည်းပဲအကန့်အသတ်တစ်ခုနဲ့နေရှိကြတာပဲဖြစ်တယ်ဓမ္မပညာကြတော့အဲ့ဒါလိုကန့်သတ်မရှိတော့ဘူးကန့်သတ်မရှိဘူးစိတ်နှလုံးအေးချမ်းမှုဟာဒီဘဝရနောက်ဘဝလည်းရနောက်ဆုံးမှနိဗ္ဗာန်ထိအောင်မျက်မှောက်ပြုနိုင်တယ်ဆိုတော့သူဟာကန့်သတ်မရှိအောင်အမြင့်ဆုံးအဆင့်ရောက်တဲ့ပညာလို့သူတို့ဆိုရမှာဖြစ်တယ်အဲ့ဒီပညာရဖို့ရအတွက်မြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေကိုသင်ယူချရတယ်တရားနာခြင်းဟာသင်ယူခြင်းမဖြစ်တယ်ပရိယတ္တိနဲ့ပฏิပတ္တိလို့ဆိုပရိယတ္တိဆိုတာသင်ယူခြင်းပဲနားနဲ့နားထောင်ပြီးတော့နားဆိုင်ထောင်ပြီးမှတ်သားနေတာဟာသင်ယူခြင်းပဲအဲ့ဒီသင်ယူခြင်းသင်ယူနေတဲ့အချိန်မှလည်းပဲကိုယ်ဘဝနဲ့ဆက်ဟပ်ပြီးတော့ကြည့်တာဟာလက်တွေ့ကျင့်သုံးခြင်းပဲဖြစ်တယ်တချို့ပညာရတဲ့ကစိတ်ထဲကနှလုံးသွင်းယုံနဲ့ပဲလုပ်ငန်းကိစ္စပြီးသွားတာဖြစ်တယ်။အမှန်တရားသိလိုက်တာနဲ့တပြိုင်နက်ထိုသိခြင်းကအမှန်တရားကိုသိခြင်းကမမှန်မကန်လောက်ရတဲ့ကိုဟန်တာပြီးပဲဖြစ်လိုက်ခြင်းဖြစ်လို့မြတ်စွာဘုရားလက်ထက်ကဆိုဘုရားတရားဟောနေတဲ့အခါမှာအာယုစုဆိုင်ပြီးတော့မမတ်သားသားတရားနာရင်းနေရတရားဆုံးမှာသောတာပန်ဖြစ်သွားတာတို့နောက်ဆုံးယဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်တွေညောင်များစွာရှိကြတယ်။အဲ့တော့တရားမကျင့်လိုက်ရဘဲနဲ့ဖြစ်နိုင်သလားလို့ဆိုတရားကျင့်တယ်ဆိုတဲ့အထိပ္ပယ်ကစိတ်အလုပ်ပဲ။တရားနာနေတဲ့အချိန်ထဲမှာကို့မှာဒေသနာနုတာရလို့ခေါ်တယ်ဟောပြောနေတဲ့ဓမ္မအစဉ်ကိုအယုစုဆိုင်ထားခြင်းအဖြစ်ကိုယ်ပါလုံနေတာတော့လို့ဆိုအာယုစုဆိုင်ထားခြင်းအားဖြင့်အသိဉာဏ်တွေဖြစ်နေတာအဲ့ဒီအသိဉာဏ်တွေကသူဖြစ်လိုက်တာနဲ့သူကအလုံးမလုံးတာမဟုတ်ဘူးသူဘာတွေလုံတော့ဆိုအမှန်မသိမှုအဝိဇ္ဇာတွေကိုဖယ်ရှားနေတာနော်မီးလေးထွန်းလိုက်လို့ရှင်အဲ့ဒီမီးလေးကဘာလုံးမှမလုံဘူးလို့မထင်ဘူးအမှောင်ကိုဖျောက်လိုက်တာဒါသူ့အလုပ်ပဲအသိဉာဏ်ကလည်းပဲဟောပြောနေတဲ့ဒေသနာစဉ်ကိုနားထောင်တဲ့အသိဉာဏ်ကလည်းပဲ မသိတာတွေကိုဖယ်ရှားနေဒါမောဟကိုပဲနေတယ်လို့ခေါ်တာပဲနော်ကိလေသာကိုပဲနေတာဒီကိမာမောဟပယ်လိုက်တာနဲ့တပြိုင်နက်တွေ့တောင်မှုဆိုတာနေလည်းမလာဘူးမုန်တိမှုဆိုတာနေလည်းမလာတော့အယုဆုအကြည့်တင်အကြည့်တန်စေရတဲ့အိတ်တာမေစရိယမနာလိုဝန်တုံမှုတွေလည်းမလာဘူးကောင်းတဲ့ဘက်မှာစိတ်အားတက်ကြွမှုမရှိဘူးဆိုတဲ့ထိနမေတာတွေလည်းမလာဘူးဒေသနာထဲမှာစိတ်ကိုနှိမ့်မြုပ်ထားသည့်အတွက်ကြောင့်ဥဒ္ဒေဆာလို့ခေါ်တယ်စိတ်ဆူစီးလို့မရဘူးဆိုတော့အကုသိုလ်လည်းမလာတော့ကိုလုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးစိတ်ထဲမှာနှောင်တပူပါမှုဆိုတော့ကိုယ်ကုသလည်းပဲမလာဘူးဒီတရားဟာဟုတ်မဟုတ်ပါမလားလို့တန်တရားနဲ့စဉ်းစားတတ်တဲ့ဝိသိကိစ္စလည်းမလာဘူးဆိုတော့အဲ့တော့ဒေသနာကိုအာယုစိုက်ပြီးတော့အသိဉာဏ်นี่ဖြစ်နေတဲ့အချိန်မှာကမ္ဘောအာယုန်တွေကိုခံစားလို့တဲ့ကမေသန္ဒအလိုမကြတဲ့ဗျာပါဒစတဲ့နိဝရဏတရားတွေလည်းကိုယ်စီမှာရောက်မလာတော့ပေါ်မလာတော့ဖိနှိပ်ထားတာချိုးနှိမ်ထားတာဖြစ်တယ်တဏှာဤတရားနာလို့တဏှာဤအာယုန်နဲ့ရောက်နေလို့ရှိရင်တဏှာဤကိလေသာတွေကနေလွတ်ကင်းနေတာပဲအာယုန်ထဲမှာဆိုင်နေမှာဆိုအဲ့ဒီချိန်ဟာကိုယ်ဟာတရားကျင့်နေတာ ਨੇ တူတူပဲ။နော်။တချို့ထင်တယ်နာယုနာရမကျင့်မဲနဲ့ဘယ်လိုလုပ်ရမှာတော့ဆို။တရားကျင့်တယ်ဆိုတာရဲ့အဓိပ္ပာယ်ကဘာလို့လဲ။လေ့ကျင့်ခံလုပ်သလိုခုံပေါင်းနေရမှာမဟုတ်ဘူး။အေရိုဘစ်တို့ဘာလို့လုပ်နေရမှာမဟုတ်ဘူး။တရားကျင့်တယ်ဆိုတာစိတ်အလို့။ဘာဝနာဆိုတာကိုကမနောကအဲ့ဒေချာစဉ်းစားကြည့်ဘူး။မနောကစိတ်အလုပ်ဖြစ်တယ်စိတ်အာယုံစိတ်ထားယုံနဲ့ပฏิပတိဆွဲအလုပ်ပြီးတယ်ဒီလိုပြောလိုက်တာနဲ့တရားမထိုင်ရဘူးလို့ပြောတာမဟုတ်ဘူးတလွဲ့လည်းမတွေးမိနဲ့နော်တရားနာနေတဲ့အချိန်ဟာလည်းပဲပฏิပတိဆိုတဲ့အချိန်ကိစ္စပြီးအောင်နာဖို့လိုတယ်ပေါ့တရားနာနေတဲ့အချိန်မှာကိုတွေးခြင်းအရေးတွေးနေကြားတဲ့ချက်မကြားတဲ့ချက်ဆိုရင်တော့ဒါလည်းမဟုတ်သေးဘူးပေါ့နော်အဲ့လိုမဟုတ်ပဲနဲ့တရားထဲမှာအာယုစိုက်ပြီးတော့နားနေပြီတလဲဆက်တရားအာယုထဲမှာစဉ်စမပြတ်အကြောင်းအရာတွေပေါ်မှာအာယုစူးစိုက်ပြီးတော့အသိဉာဏ်ဤဖြစ်နေပြီဆိုရင်ခုနနိဝရဏတရားတွေကိုဖယ်ရှားခြင်းကိစ္စပြီးနေတယ်ဒီချိန်မှာတတိဆိုတာလဲရှိလာတယ်တတိရှိသည့်အတွက်ကြောင့်အသိပညာဆိုတာလည်းရှိလာတယ်။တတိနဲ့ဆုဆိုင်ပြီးတော့ပညာနဲ့အမှန်သိနေသည့်အတွက်ကြောင့်ကိလေသာတွေဟာအနာမခံနိုင်ကိုယ်ရင်ထဲကဖြစ်နေကြကိလေသာတွေမလာတော့နိဝရဏတရားတွေမလာတော့တော့လောကမှာတရားဓုတရားမြတ်ရသွားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဘယ်လမ်းကြောင်းမှရတာတော့လို့ပြောလို့ရှိရင်ပိရိကဆာပေထဲမှာရှားချီတွေ့တယ်အချက်ကလေးတူတူလေးကိုရှင်းပြတာဘာလို့ဆိုလို့ရှင်နိဝရဏတရား၅ပါးကိုဖယ်ရှားတယ်တဲ့ဒါသမာဓိလို့ပြောတာအခုတရားပေါ်အာယုဆိုင်နေရင်လည်းနိဝရဏတရား၅ပါးကိုဖယ်ရှားနိဝရဏတရား၅ပါးဖယ်ရှားတယ်ဆိုတာတရားအာယုနဲ့မှအသိပညာဖြစ်နေတဲ့ပုဂ္ဂိုလ်တရားဟာကမိသန္တလို့ဆိုရဲအာယုန်ခံစားခြင်းနဲ့တဏှာလောဘမဖြစ်ဘူး။ဖြာပါရလို့ဆိုရဲအလိုမကျတဲ့ဒေါသမဖြစ်ဘူး။ဥဒ္ဒိစဆိုရဲစိတ်ဆူဆီးလို့မရအောင်လွဲ့ပြန်နေတာမဖြစ်ဘူး။ကုက္ကုဆလို့ခေါ်တဲ့လုံမိတဲ့အမားမလုံမိတဲ့အရာဒါတွေအတွက်စိတ်ပူနေတာမဖြစ်ဘူး။ထိနမေတ္တာလို့ခေါ်တဲ့စိတ်အားဆွေမှုတွေလည်းမဖြစ်ဘူးဝိသကိစ္စဆိုတဲ့တွေးတော်ပြီးတော့မဆုံးဖြတ်နိုင်တဲ့သံတရားပွားနေတာလည်းမဖြစ်ဘူးဆိုတော့ဒါနိဗ္ဗာန်တရား၅ပါးကိုဖင်ရှားလိုက်တာပဲပညာကိုအပြော့သွားစေတဲ့နိဗ္ဗာန်တရားတွေကိုတရားနာရင်ဖြစ်ပေါ်နေတဲ့အသိဉာဏ်ကတွန်းလှန်ဖင်ရှားပြီးကိုယ်စိတ်လေးဟာကာယဝေဒနာစိတ်ဓာတ်ဓမ္မ ဟောနေတဲ့အကြောင်းအရာတွေကကာယဝိရဏစိတ်တဓမ္မလို့ဆိုတဲ့တတိပဒံအာယုန၄မျိုးတဲ့ကတစ်ခုခုဒီနေရာမှာဓမ္မအာယုန်ထဲမှာစိတ်ကိုစိုက်ထားတော့စိုက်ထားပြီးတော့ကိုယ့်ရင်ထဲမှာဘုဇင်9ပါးကိုဖြစ်ပွားစေပြီးတရားဥတ္တရမြတ်ရကြတာတဲ့ဒီလမ်းကြောင်းပဲဖျားဖြစ်သွားတဲ့ပုဂ္ဂိုလ်တွေလည်းဒီလမ်းကြောင်းပဲပိဿကဗုဒ္ဓဖြစ်သွားတဲ့ပုဂ္ဂိုလ်တွေလည်းဒီလမ်းကြောင်းပဲယန္နာဖြစ်သွားတဲ့ပုဂ္ဂိုလ်တွေလည်းဒီလမ်းကြောင်းပဲနိဗ္ဗာန်တရားကိုဖယ်ရှားခြင်းကာယဝိရဏစိတ်တဓမ္မလို့ဆိုတဲ့တတိပဒအာယု၄ပါးပေါ်မှာစိတ်ကိုတည်ငြိမ်စွာထားခြင်းနဲ့ဘုဇင်9ပါးကိုကိုယ့်ရင်ထဲနှလုံးထဲမှာတိုးပွားအောင်ပြုလုပ်ခြင်းတိုးပွားစေခြင်းဖြင့်ဘုဇင်ဆိုတာအတိညာရဲ့အင်အားစုတွေကိုပြောတာဓမ္မဝိဇ္ဇသံဘုဇင်လို့ဆိုတာတရားဓမ္မနဲ့ပတ်သက်ပြီးအမှန်ကန်သိရှိနေတဲ့ဓမ္မဝိနည်းသံဘုဇင်တတိသံဘုဇင်နဲ့အာယုစားလိုက်တာနဲ့ဓမ္မဝိဇ္ဇယဝီရိယပီတိဆိုတဲ့ဒီဘုဇင်ကြီးကိုယ်ရင်နဲ့နှလုံးထဲမှာဖြစ်လာတယ်ပတ္တရိသမารိဥပိ္ပခာလို့ခေါ်တဲ့ခါရရောဇာတိဘုဇင်ဤဖြစ်လာတယ်အတိညာလို့ခေါ်တဲ့ body ဆိုတဲ့တိတတ်တဲ့အရိယသာဝကရဲ့တိဖို့အချက်တိစရာကိုအာဖြစ်ပေါ်စေတတ်တဲ့အတိညာကိုအာပြုတဲ့ဒီရင်ထဲကစွန့်ရည်တတ္တိဖြစ်လာပြီဆိုလို့ရှိရင်ခုနမင်္ဂန်ကိုတိတဲ့ပညာရေးဟာစွန့်ရည်ထပ်ပြီးတော့ရှင်เนี่ยกิริตาတွေကိုချိုးနှိပ်ပြီးသားဖြစ်သွားအဲ့တော့တမန်ပုဂ္ဂိုလ်တွေကတရားဘလောက်နာနာမဖြစ်ကြသေးတာဘာလို့ဆိုကိုယ်ရင်เนี่ยกิริตาတွေကထူးထည်ကြီးမားနေသေးတယ်နော်ထူးထည်ကြီးမားနေသေးတယ်ဆိုတော့သွေးပြီးအောင်တော့ကြောက်တုံးကြီးကိုသွေးရတယ်လို့ပဲသွေးအကြီးမပေါ်မချင်းသွေးသွေးပါမြန်ရဲ့တော့ပြောင်းလာမှာပါနော်သွေးပါမြန်အဲ့ဆရာမရှောင်းနဲ့လို့ဆိုလို့ဒီစဉ်ချင်းသုံးသပ်နေတာဟာပွတ်တိုက်နေတာနဲ့အတူတူပဲအသိဉာဏ်နဲ့သဘာဝတရားတွေကိုပွတ်တိုက်ပေးနေရှေးတုန်းကမှန်ကြည့်ကျင်နေဆိုလို့ရှင်ရှေးကမှန်ကိုကျင့်မှုလို့ခေါ်တော့ဟောအာဓာတတဲ့ပါဠိလိုဟာအာဓာတကျင့်မှုမှန်ပေါ်တာနောက်ပိုင်းမှာပေါ်တာအဲ့တော့ကျင့်မှုမှာကိုမျက်နှာရိပ်ကိုချိကြတဲ့ကျေမုံဆိုတာကြေးပြားကိုလှုပ်ထားတာအဲ့ဒီကြေးပြားလေးကိုကိုမျက်နှာရိပ်ပေါ့အောင်မလုပ်ရတော့ဆိုကြေးဖို့ဆေးတွေနဲ့အသုံးပြုပြီးတော့ပွက်ရတယ်ခုခေတ်တော့ကြီးချွတ်ဆေးတို့ဘာလို့လဲရှိတာပေါ့နော်မရှိရင်လည်းအချင်းနဲ့မကြီးသေးတို့ဘာလို့လဲပွက်ပေါ့ပွက်လာတဲ့အခါကျတော့ကြေးမှာရှိတဲ့ကြီးတွေညော့တွေဟာပြောက်သွားပြီးတော့ဝင်းလက်လာတယ်ပြောင်းလက်လာတယ်အဲ့ဒီပြောင်းလက်လာပြီးဆိုရင်ပြောင်းလေးလေးကိုမျက်နှာပို့ပြီးတော့ကလေးရဖြစ်နေလေပြီးပြီးပြင်းပြင်းမြင်ရလေလေပို့လို့ပြောင်းလေးလေအသိဉာဏ်နဲ့အာယုံကိုစူးစိုက်ပြီးရှုရဆာအဲ့ဒါပို့နေတာပဲเนาะအသိဉာဏ်နဲ့အာယုံနဲ့ပို့ပြရမယ်ပို့မှပြောင်းလာမှမြင်မပြောင်းသေးဘူးဆိုရင်ထူထဲနေသေးလို့ပဲထူထဲနေသေးလို့စိတ်မပြည့်နဲ့ဆက်ပြီးတော့ပို့ပို့ပါများရင်ပြောင်းလဲလာမယ်ပြောင်းလဲလာလို့ရှင်အမှန်မြင်လာမှာပဲဖြစ်တယ်ပေါ့ကိုပို့တဲ့လုံနီးလုံဟာမှန်ကန်မှုပဲရေးချည်တယ်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်တရားဥတရားမြတ်ရတာဟာအဲ့ဒီနီးနဲ့ပဲရတယ်လို့စာထဲမှာဆိုထားတာနော်စာထဲမှာဒီတိုင်းပဲဆိုထားတယ်ဒါကြောင့်အခုလိုတရားဓမ္မနာယူနေတဲ့အချိန်လေးဟာလည်းပဲကို့အတွက်ပရိယတိလို့ခေါ်တယ်မြတ်စွာဘုရားရဲ့စကားတော်တွေကိုမတဏ္ဍာယူနေခြင်းဟာသင်ယူခြင်းပဲဖြစ်တယ်ပฏิပတ္တိလို့ခေါ်တယ်ဒီတရားပေါ်မှာအာယုဆိုင်ပြီးကိုယ်ခန္ဓာကိုယ်နဲ့ကိုယ်ကပ်ပြီးတော့ချိနေခြင်းဟာလည်းပဲပฏิပတ္တိလို့ခေါ်တယ်ကျင့်သုံးလိုက်နာခြင်းဖြစ်တယ်လို့ဒါကြောင့်မို့တရားဆုံးဒီကုန်းမှာတပည့်ဆက်ကြတရားဟောတဲ့အခါမှာရှင်ကုဋေညာတပါးပဲတောတပါးဖြစ်တယ်လေကျန်တဲ့လေးပါးဖြစ်သေးဘူးလူသားတွေက5ဥပါတယ်နှစ်ပေါင်းကတော့အတင်ချေပြမပေါင်း18ကလေးအတိညာရသွားကြဒ ထွက်စကြတရားမှာအဲ့ဒါလို့အတဟိတာတစ်ခုရခြေထူနေတဲ့ပုံကိုယ်တွေတော့တော်နေမရဘူးပေါ့ခြေမထူတဲ့ပုံကိုယ်တွေကတော့မြန်မြန်အလင်းရောင်ရသွားတာပေါ့ကဲမြတ်စွာဘုရားရဲ့အဆုံးအမစကားလေးတွေကိုနိုင်မှတ်သားချကြရအောင်ကို့အတွက်ကို့ဘလို့သုံးချရမလဲဗာရဏသီပြည်မှာကျွယ်ဝချမ်းသာပြီးနောက်ဆုံးမှာအသိပညာကင်းမဲ့စွာရှိတဲ့ပစ္စည်းဥစ္စာတွေကိုဖြုံတီးပစ်ခြင်းကြောင့်တထေးဘဝကနေပြီးတော့လူစင်းရဲဘဝရောက်သွားတဲ့တထေးသာဇနီးမောင်နှံကိုအကြောင်းပြုပြီးမြတ်စွာဘုရားဟောတာတဲ့လောကလူတွေဟာလွယ်မစွာပြုလုပ်ပြီးဆိုရင်ပစ္စည်းဥစ္စာနဲ့ပတ်သက်ပြီးအတုံးနဲ့အဖြုံနားမလည်ဘူးဆိုရင်အဖြုံပဲရောက်သွားရင်ပဲပစ္စည်းပဲဖြစ်ဖြစ်ဂုံခန်းသွားတာပဲဖြစ်တယ်။ဂုံခန်းသွားလို့အသက်80ကျော်80 90အရွယ်ရောက်တဲ့အခါမှာလောကိုင်းလည်းမစားနိုင်တော့ဘူးရှိသမျှငွေကြေးလည်းဂုံပြီအလုံးပိုင်ဆိုင်မှုတွေမရှိတော့ဘူးဆိုတော့စားစရာမရှိတော့ဘာလုပ်တော့ဆိုရှိတဲ့ခွက်ကလေးကင်ပြီးတော့သူများပေးတဲ့ထမင်းညာဟင်ညာလေးတွေသူများအိမ်ပေးမှသွားပြီးလမ်းမေးမှထိုင်ပြီးစားရတဲ့ဘဝရောက်သွားတယ်တည့်ရွယ်ချီတဲ့ကအဲ့ဘဝမျိုးရောက်တဲ့လူတွေကလည်းလောကမှာရှိတယ်တကယ်လည်းရှိနိုင်တဲ့အရာတွေပဲเนาะတကယ်လည်းရှိနိုင်တယ်သူတို့ကိုကြောင်းပြုပြီးတော့မြတ်စွာဘုရားကျန်တဲ့ပုဂ္ဂိုလ်တွေကိုဘဝသင်္ကန်းစာပေးထားတာအဲ့တော့ဘဝသင်္ကန်းစာပေးလိုက်တာဘာလို့ဆိုအစရိတဝဗြဟ္မစရိယအလတ္ထယုပ္ပနိဌနာစေနကွန်ဆာဝဇာယန္တိခိနမစ္စီဝပန္လလိဒီထဲမှာမြတ်စွာဘုရားအကြောင်းနဲ့အကျိုးဟောပြတာလူတယောက်ဟာငယ်ရွယ်နေတဲ့အချိန်မှာခွန်အားပလလည်းရှိတယ်လုံနိုင်တယ်၊ကိုင်းနိုင်တယ်အဲ့လိုနုပြူပြီးတော့ခွန်အားပလရှိနေတဲ့အချိန်မှာလှုပ်တဲ့လှုပ်ထိုက်တာလောက်ရမယ်လို့ဆိုလိုတယ်အရွယ်ရှိတဲ့အချိန်မှာလှုပ်တဲ့လှုပ်ထိုက်တာတွေလှုပ်ဖို့လိုတယ်တဲ့အဲ့ဒီမှာမြတ်စွာဘုရားဟောတာတော့ဒီဒေသနာစဉ်ငါတစ်မျိုးပေါ့လက်တွေ့အစဉ်နဲ့ပြောမှဆိုလို့ရှင်အလတ္ထယုပ္ပနိဌနာအားရှိတဲ့အချိန်လုံနိုင်ကိုင်းနိုင်ရှိတဲ့အချိန်မှာရသင့်ရလိုက်တဲ့ပစ္စည်းဥစ္စာတွေကိုရအောင်ရှာဖွေပြီးစွတ်စွတ်ဆောင်းဆောင်းရှိရမယ်။ဒါလူတိုင်းလူတိုင်းဟာကိုယ့်ဘဝကိုမတ်တမဲမနေရအောင်စီပွားဥစ္စာရှာမယ်လို့ပြောတာ။အန္တတုတ်တံမှာဟောထားတယ်ဒါနဲ့တစ်ဆက်သေးပဲ။အန္တတုတ်တံမှာလူဖြစ်လာလို့ရှိရင်နဲ့မျက်စိနှလုံးရှိရမယ်။ပညာမျက်စိကိုပြောတာ။အမြင်မျက်စိနှမျိုးရှိရမယ်တဲ့။တစ်ခုကမရသေးတဲ့စိတ္တဥစ္စာရအောင်ရှာဖွေတတ်တဲ့ပညာ။ရှာပြီးသားစိတ္တဥစ္စာတွေတိုးပေါ်အောင်လုပ်တဲ့ပညာ။အဲ့ဒီပညာမျက်စိတစ်လုံးရှိရမယ်။ဒါနဲ့ရင်လုံလောက်လားဆိုနောက်ပညာမျက်စိတရုံးကပါတော့ကုသိုလ်အကုသိုလ်ပြည့်ရှိတာမရှိတာသိတဲ့ကိုချင်းတရားနဲ့ပတ်သက်တဲ့အကောင်းဆုံးခွဲခြားနိုင်တဲ့အသိပညာမျက်စိကတစ်မျိုးရှိရမယ်အဲ့တော့စီးပွားရေးမျက်စိတစ်မျိုးတည်းတည်းမလုံးတော့ဘူးကိုချင်းတရားပဲကိုထိမ့်သိမ့်တဲ့မျက်စိကလည်းရှိဘူးကိုချင်းတရားပါလို့ရှိရင်ရှာထားတဲ့စီးပွားမျက်စိတွေသို့မဟုတ်စီပွားရှာတဲ့အခါမှာကိုချင်းတရားကင်းကွာတဲ့ပုဂ္ဂိုလ်ဟာဘသူတည်တည်ငတိမှာပြီးရော့ဆိုတရားသဖြင့်စီပွားမရှာဘူးမတရားတဲ့နည်းနဲ့စီပွားရှာနော်မတရားတဲ့နည်းတွေနဲ့စီပွားရှာတယ်ဥပမာမဲ့မူရစေဝါတွေရောက်ပြီးစီပွားရှာတယ်ဒီမူရတီနဲ့စီပွားရှာတယ်လက်နဲ့အစိတ်စားသည်ရောင်းဝယ်ပြီးတော့စီပွားရှာတယ်တရဝရီရဲ့အသက်ကိုတတ်ဖြတ်ပြီးတော့စီးပွားရှာတယ်ဆိုကြတော့တစ်ဖက်ကတော့ငွေကြေးတနာရတာဟုတ်ပါရဲ့ တစ်ဖက်ကကိုချင်းတရားကြီးကလုံးဝပျက်စီးယိုရွင်းနေเนาะတစ်ဖက်ကကောင်းပြီးကျန်တဲ့တစ်ဖက်ကအဆိုးရေးကြီးဖြစ်နေဆိုးရေးကြီးဖြစ်နေဒီဘဝအတွက်ကောင်းမလို့လို့ထင်ရတော့လဲနောက်ဘဝအတွက်ကတော့ hopeless ပါမြောက်လင်းချက်ဖြစ်ရဲ့အဲ့ပုံမျိုးเนาะနောက်ဘဝအတွက်မြောက်လင်းချက်ကင်းမဲ့သွားပြီဘာကြောင့်လို့ဆိုရင်သူကအပြစ်မှုတွေကြီးပဲကျူးလွန်နေတာဆိုတော့သူ့ဘဝအတွက်စိတ်နှလုံးအေးချမ်းဖို့ရာအတွက်မျက်လင်းချက်မရှိဘူးလို့သူပြောတာ။ဒါကြောင့်မျက်စိဆိုတာနှလုံးရှိရမယ်။တစ်ဖက်ကစီးပွားရှာမယ်။တစ်ဖက်ကတရားမြတ်တာမှုကိုထိမ့်သိမ့်နိုင်ရမယ်လို့ကိုချင်းတရားနဲ့အဲ့ဒါဆိုလို့ရှိရင်တော့ဒီဘဝလည်းကောင်းတယ်နောက်ဘဝလည်းကောင်းတယ်။နှစ်ဘဝလုံးနှိုင်းညှိပြီးတော့နှစ်ဘဝလုံးကောင်းအောင်လုပ်ဖို့လိုအပ်တယ်လို့အဲ့ဒါကိုမြတ်စွာဘုရားကအခုဒီမှာဟောတာအရွယ်ရှိတုန်းကပစ္စည်းဥစ္စာကိုရအောင်မရှာလိုက်ခြင်းကြောင့်အရွယ်ကောင်းနေတဲ့အချိန်မှာကုသိုလ်တရားတွေကုချင်းတရားကောင်းမွန်မှုတွေမလုတ်ခဲ့ခြင်းကြောင့်ကုချင်းတရားကောင်းအောင်လည်းမလုတ်ခဲ့လုံးတဲ့လုံးထိုက်တဲ့ကုချင်းတရားတွေမလုတ်ခဲ့ဘူးစီဘောဥစ္စာလည်းမစုဆောင်ခဲ့ဘူးနှစ်ဖက်စလုံးဆုံးနေတယ်သူစီဘောဥစ္စာရှိရင်တစ်ဖက်ကတော်သေးတယ်လို့ပြောမှာခုကစီဘောဥစ္စာလည်းမရှိဘူးကိုကျင်တရားဘက်ကလည်းအာကိုးစရာမရှိဘူးဘယ်ဘက်ကလက်ကြည့်ကြည့်ဘာမှမရှိတော့သူမှာနှစ်ဖက်စလုံးဆုံးရှုံးနေတယ်အဲ့ဒီလိုအရွယ်ရှိတုန်းကလုံးတဲ့လုံးထိုက်တာတွေမလုံလို့နှစ်ဖက်လုံးဆုံးရှုံးနေတဲ့ပုဂ္ဂိုလ်ရဲ့အခြေအနေဟာဘယ်လိုရှိတုန်းဆိုဥပမာနဲ့ပြောတာစေနာကွန်ဆာဝဇာယန္တိခိနမစ္စီဝပန်လေလေဂျိုးချာငှက်ကြီးတွေဆိုတာမြင်ဘူးကောင်းမြင်ဘူးပါလိမ့်မယ်နော်ဂျိုးချာဆိုတာငှက်တယ်ခြေရန်ရှည်ရှည်နှုတ်သီးရှည်ရှည်နဲ့ငါးရှာပြီးတော့စားကြတယ်ပြိုင်းနေလို့ကောင်းတယ်အဲ့ဒီမှာအိုင်တက်အိုင်ကိုအမိပြုတ်ပြီးတော့ဂျိုးကြတွေဟာအသက်ရှင်ကြအဲ့ဒီအိုင်တွေကငါးရှာပြီးတော့စားကြတယ်အေးပြန်နိုင်တန်းနိုင်တော့ကဒီအိုင်မှာရေခမ်းရင်နောက်တက်အိုင်သွားလို့ရတယ်ဒီအိုင်မှာငါးကုန်ရင်နောက်တက်အိုင်ရွှေ့လို့ရတယ်အဲ့တော့ဒီဂျိုးကြငှက်ကြီးတွေကအိုမင်းလာပြီးတော့အတောင်တွေပဲကျွတ်လာတဲ့အခါကျတော့ဟိုအိုင်ကနေဒီအိုင်ကိုပြန်သားနိုင်ခြင်းမရှိကြတော့အတောင်တွေကျွတ်ပြီးတော့အသက်အရွယ်ကြီးလို့အိုမင်းလာတဲ့အခါလူကလည်းအကောင်ကလည်းအိုမင်းလာတယ်သူချက်စားနေတဲ့အိုင်ထဲကလည်းငါးတွေကုန်လာတယ်မိုးခေါင်ရေရှားလို့ရေတွေခမ်းသွားပြီးတော့ငါးလည်းမရှိတော့ဘူးနော်ငါးလည်းမရှိတော့ဘူးကိုယ်ကလည်းတခြားအိုင်ကိုပြန်နိုင်ခြင်းမရှိတော့ဘူးဆိုတော့ဂျိုးချံငှက်တကောင်ရဲ့အခြေအနေလို့ဖြစ်နေပြီတဲ့အိုင်မေးနှခမ်းမှာပဲငါးပြရမလားလို့ညှော်လင်းချက်နဲ့အဲ့ဒီနားမှာပဲသိဆုံးရမှာပဲဖြစ်တယ်တခြားလည်းမသွားနိုင်တော့အဲ့ဒါဂျိုးချံငှက်လို့ပြောတာတော့ဒေသနာတော်အရမြတ်စွာဘုရားထင်ရှားအောင်ပြောလိုက်တဲ့စကားပေါ့နော်လူရဲ့ဖြစ်ဖြစ်အခုလို့လုံနိုင်ကြိုင်နိုင်ဆိုလိုတဲ့အတိပ္ပယ်ကတော့အေးငယ်ငယ်တုန်းကလည်းပစ္စည်းဥစ္စာတွေရှာမထားဘူးကိုချင်းတရားနဲ့ပတ်သက်ပြီးကုသကောင်မှုကလည်းဘာမှမရှိဘူးလှုပ်ထတာဘာတစ်ခုမှမရှိဘူးအသက်ရွယ်ကြီးလာတဲ့အခါကျတော့မလုံနိုင်တော့ဘူးစားစရာပတ်စံလည်းမရှိဘူးလုံလည်းမလုံနိုင်တော့ဘူးဆိုတဲ့အခါကျတော့သူများပေးသမျှကျွေးသမျှလေးနဲ့စားပြီးတော့ငါတို့ကငါမစုခဲ့မိတာမှားလိခြင်းဆိုပြီးတော့မိုင်းတွေးချပြီးတော့နေကြရတဲ့ဘဝမျိုးရောက်သွားတတ်တယ်။အဲ့ဒါတတိပေးထားတာမြတ်စွာဘုရား။ဒီဘဝမျိုးရောက်သွားနိုင်တယ်တဲ့။ဒါကြောင့်မို့ဘုရားရဲ့တိုက်တွန်းလို့ရရပါတော့။မင်းတို့အရွယ်ရှိတုန်းပစ္စည်းဥစ္စာရှာကြ။အရွယ်ရှိတုန်းကိုချင်းတရားကောင်းအောင်ကြိုးစားထားကြ။အဲ့ဒါဆိုလို့ရှိရင်အသက်ရွယ်ကြီးလာတဲ့အခါမှာမျောလင်းချက်ကုံဆုံးသွားတဲ့ပုံကမဖြစ်ဘူးတဲ့နော် ယောလင်းချက်ကုံဆုံးသွားမှုဖြစ်အဲ့တော့မြန်မာလူမျိုးတွေလည်းဒီစီးပွားကြိုးစားလုပ်ပြီးတော့အတုံးနဲ့အဖြုံဒီနှစ်ခုတည်တည်ချာချာစစ်စစ်ပြီးတော့ရတဲ့အချိန်လေးမှာစီးပွားဥစ္စာဆူဆောင်းဆောင်တို့တို့တီးတီးမြတ်စွာဘုရားဟောတယ်လို့ပဲစင်ညတုံတရားရှိတဲ့ပုဂ္ဂိုလ်တယောက်ဟာမိသားစုဘဝမှာနေမဲ့ဆိုရင်တဲ့ကိုပိုင်ဆိုင်တာတွေကိုဗတ်ချက်မိသားစုဗတ်ချက်လေးပုံပုံထားလိုက်လေးပုံပုံထားပြီးတော့တပုံကိုနေ့စဉ်စားတဲ့အထွဲ့မှာသုံးပါလေးပုံတည်းကတပုံကိုနေ့စဉ်အသုံးပြုတဲ့အထွဲ့မှာသုံးပါကျန်တဲ့တပုံကို emergency အတွက်သိမ့်ထားပါခုခေတ်ဆိုဗန်အပ်ထားပေါ့နော်ကျန်တဲ့နှစ်ပုံကတော့လုပ်ငန်းကင်တာအတွက်တိုးပွားရအောင်ကြိုးစားပါလို့ဒါညဆော့ပြားဟောတဲ့မိသားစုဘတ်ဂျက်လို့ခေါ်တယ်ဖေကအဲ့လောက်ထီအောင်ဟောထားနော်ဆုံးမလားအဲ့လောက်ထီအဲ့ဒါဆိုလို့ရှိရင်အဲ့ဒါလို့ထားမယ်ဆိုတဲ့ပုဂ္ဂိုလ်ဟာနောင်ရေးအတွက်စိတ်အေးရတဲ့ပုဂ္ဂိုလ်ဖြစ်အဲ့ဒါမလုပ်ဘူးဆိုရင်နောင်ရေးအတွက်စိတ်မရအလုံးရှိတုံးတော့ငွေလေးပေါ်ပေါ်ရတဲ့အခါသုံးညနဲ့ဖြုံညနဲ့နောင်ရေးအတွက်ဘာမှမစင်စားဘူးနောက်လဲကြည့်နောက်စီပဲဆိုနောက်လဲကြည့်နောက်စီဘာမှမရှိဘူးမြောက်နေချက်ကုံဆုံးတဲ့ဘဝမျိုးမရောက်เสียရဘူးကိုယ့်ကိုစွတ်စွတ်ဆောင်းဆောင်းနေထိုင်ရမယ်ထားရရမယ်လို့ဆိုလိုတာကနောက်အနာဂတ်အတွက်ကျွတင်စီမံမှုဆိုပလန်ချရမယ်လို့ပြောတာဒါဖရာကိုယ်တိုင်ကဟောထားတဲ့စကားပဲเนาะစတုဒဝိပစီဘောခိပဏိတောခရမဝတံမြတ်စွာဘုရားဟောတဲ့ပါဠိနဲ့အဲ့လိုနေသွားမယ်ဆိုရင်နောက်တပူပါမှုတွေမရှိတော့အေးစစ်စစ်ပဲဘဝတစ်ခုမှာလောတိဏ္ဍာရီလှုပ်ပြီးတော့ဘဝတစ်ခုမှာလှုပ်တဲ့နာလှုပ်ပြီးတော့ဖြတ်တန်းသွားလာနိုင်တယ်ဘဝတစ်ခုဖြတ်တန်းနိုင်တယ်အဲ့တော့ဒီဆုံးမစကားဟာလူသားတွေအတွက်လည်းမတမတ္တမိုးချီအလုံးအတွက်မတမတ္တမိုးချီကိုလှုပ်တဲ့အချိန်မှာလှုပ်ထားပါလို့ပြောတာနော်တရားကျင့်နိုင်တဲ့အချိန်မှာကျင့်ထားပါကုသကောင်းမှုတွေရအောင်လှုပ်ထားပါစီးပွားရေးဘက်ကလည်းပဲလှုပ်ထားပါလို့ကိုယ့်ရဲ့နောင်ရေးအတွက်မျော့မျော့တွေးပြီးတော့ကျွတ်တင်ပြင်ဆင်မှုတွေလုပ်ထားပါလို့ဒီအထိပဲပြောတာပဲနောက်တစ်ပုဒ်ကလည်းပဲဒီဟာပဲအစရိတဝဗျမစရိယမြတ်သောအကျင့်ကိုမကျင့်ခြင်းကြောင့်အလတ္တရုပ်ပတိတနာအရွယ်ရှိတဲ့အခိုင်မှာစီစဉ်ဥစ္စာတွေရမထားခြင်းကြောင့်ဘာဖြစ်လဲတင်ဒိစာပါဋိခိနာဝပူရဏာနိအနုထုနာလူတယောက်ဟာဆင်းရဲမွဲတေလို့ဒုက္ခရောက်သွားပြီဆိုရင်ဘာလုပ်တတ်တော့အကျင့်啊ငယ်ငယ်တုန်းကရွှေဒီဆောင်းခဲ့တာလေးကိုအယတာခံပြီးပြောလေးပြောထားရှိကြတယ်နော်ငယ်ငယ်တုန်းကရွှေဒီဆောင်းခဲ့တာလေးပြောတာအခုတော့မွဲတေနဘာမှမရှိရွှေဒီမပြောနဲ့ထိဆုပ်တော့မဆောင်နိုင်ဘူးဖြစ်အဲ့ဒါလို့အဖြစ်မျိုးတွေမရောက်ရအောင်မြတ်စွာဘုရားကတညီးတညူမဖြစ်ရလေအောင်နောက်ဆုံးမှာမြော်လင်းချက်ဝေးသွားတာဥပမာဗာနဲ့တူတော့ဆိုဒီလေးနဲ့ပြစ်လိုက်တဲ့မြားထံတစ်ခုဟာတောထဲမှာကျသွားတယ်ကျသွားတော့တောနဲ့ကြီးတဲ့ကျသွားတယ်မြားကိုဘယ်သူမှလည်းကောက်ယူသိမ့်စီမှာမဟုတ်ဘူးအဲ့ဒီမြားထံဟာမြေကြီးမှာစိုက်ပြီးတော့ခြစာဖြစ်သွားတယ်လို့ပဲအမမလုတ်ခဲ့တဲ့ပုဂ္ဂိုလ်ဟာရောက်တဲ့နေရာမှာပဲအဆုံးသတ်ရမှာပဲလို့သူတို့ဆိုလို့တယ်နော်မြားဟာပြည်ကြီးပေါ်စိုက်သွားလို့ရှင်အဲ့ဒီမြားကိုခြာစားသွားပြီးတန်ချောင်းဆိုရင်လည်းတန်ကြီးတက်ပြီးတော့ဆွေးသွားမှာပဲသူဟာမျောလင်းချက်ပါမှမရှိတော့ဘူးဆိုရင်ဒိဗေအဲ့ဒါလို့မဖြစ်ရလေအောင်မြတ်စွာဘုရားရဲ့တိုက်တွန်းလို့ရင်းကမင်းတို့အရွယ်ရှိတုန်းကုသိုလ်ကောင်းမှုတွေစူးစမ်းအထောက်ကြကိုယ်ကျင့်တရားကောင်းအောင်လုပ်ကြအရွယ်ရှိဆုံးစီးပွားဥစ္စာတွေရအောင်ရှာဖွေပြီးတော့စွတ်စွတ်ဆောင်းဆောင်းထားကြလို့ဒီအိဗယ်ကိုလမ်းညွှန်မှုပြုတာပဲဖြစ်တယ်ပေါ့ အဲ့တော့ဒီအဓိပ္ပာယ်မှာမြတ်စွာဘုရားကအစရိတဝဗျမစရိယံဆိုတော့မြတ်သောခြင်းကိုခြင်းဆိုတာဟာနိဗ္ဗာန်လမ်းကြောင်းအတွက်လည်းပဲအလုံးလုံးပြီးတာဖြစ်တယ်မြတ်သောခြင်းကိုခြင်းမယ်ဆိုလို့ရှိရင်စီးပွားရေးဘက်ကလည်းပြည့်စုံတယ်ကုသိုလ်ရေးဘက်ကလည်းပြည့်စုံတယ်ဖယ်ဘက်ကကြည့်ကြည့်ကို့မှာညှော်လင်းချက်ကုံဆုံးနေသူမဖြစ်ရဘူးအသိပညာနဲ့ထိမ့်သိမ့်ပြီးတော့ကိုယ်ဝါခီကိုရှောင်လန်းမှုဓိဋ္ဌိဒေသနာတော့မှာဟောတာဖြစ်တယ်အဲ့ဒါမြတ်စွာဘုရားဆုံးခံသွားရင်ကနေပြီးတော့လမ်းမေးပါဖိုးကြီးနဲ့ဖွာကြီးကိုရင်ငယ်လေးတွေကဆုံးခံလို့ရတဲ့ဆုံးနေကိုသူတို့ရှေးတုန်းကတော့ဆုံးခံပြီးရင်မြို့ရဲရွာတွေကဆောက်လုပ်ထားတဲ့ဇယတ်တွေပေါ်မှာပဲဆုံးထိုင်ပြီးတော့ဖုံးပေးကြတယ်ကျောင်းတွေကဝေးတာတော့အကြောင်းဆိုအဝေးပြန်မှာဒီသပိတ်ကြီးသေးမသွားတော့နော်မျိုးရဲရဲမှာဆွန့်ခံပြီးတော့အဲ့မှာပဲဖုံးမိလိုက်ကြတယ်ရတာဆွန့်ချံဟင်းချံလေးတွေအဲ့ဒီကိုရင်လေးတန်ခါတွေဆွန့်ဆနေတဲ့လမ်းမေးကဇေယျနားမှာမျောလင့်နေတဲ့အဖိုးကြီးနဲ့ဖွာကြီးတုံတုံချီချီနဲ့အဲ့ဒီအဖိုးကြီးနဲ့ဖွာကြီးကိုကိုရင်လေးကဆွန့်ဆပြီးတဲ့အခါမှာသူတို့ခွက်ထဲမှာဆွန့်ချံဟင်းချံနေထည့်နေတော့မြတ်စွာဘုရားမြင်ရှင်နနာကနောက်ကပါတယ်မြင်လိုက်တဲ့အခါမှာမြတ်စွာဘုရားသူတို့မြင်လိုက်တဲ့အခါမှာတိလိုက်တဲ့အတိချောင်မြတ်စွာဘုရားရဲ့မျက်နှာမှာပြုံးယောင်တန်းသွားတယ်အဲ့ဒီမှာစဉ်းစားတယ်ဟာဒီလောက်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ကြည့်ပြီးဘုရားပြုံးရသလားလို့မေးကောင်းမေးလိုက်ပဲနော်မြတ်စွာဘုရားကပြုံးနေဆိုတာသူတို့ဒုက္ခကိုမဆာနာလို့ပြုံးတာမဟုတ်ဘူးလောကကြီးဟာအမှန်မသိဘူးဆိုတာသိဟုတ်တာပဲအမှန်သိရင်ဒီလိုအဖြစ်မျိုးကိုမရောက်ဘူးเนาะကုသိုလ်ကောင်းမှုရဲ့တမောအလွန်ကြီးမားတယ်အမှန်သိဖို့မတန်လိုအပ်တယ်ဆိုတာကိုတရားကိုကြည့်ပြီးတော့ဒုက္ခရောက်နေကြတဲ့သတ္တဝါတွေဒီလိုကြောင့်ဖြစ်ကြတာဒုက္ခမရောက်ဖို့လိုအပ်တယ်ဆိုပြီးတော့သူတို့ရဲ့အခြေအနေဆိုကြုံတွေ့တာကိုတရားဘက်ကရှုပြီးတော့မြတ်စွာဘုရားငါသိတဲ့တရားတွေဟာဒီလိုဒုက္ခမျိုးတွေကိုကယ်တင်နိုင်တဲ့တရားတွေပဲဆိုပြီးတရားနဲ့ပတ်သက်ပြီးပြုံးတော့မူလိုက်တာကိုရှန်နနာကအဖိုးကြီးဖွားကြီးကိုကြည့်ပြီးတော့ပြုံးတော့မြတ်စွာဘုရားဘာကြောင့်ပြုံးတာတော့ဆိုမေးလိုက်တဲ့အခါကျအနန္ဒာတဲ့ဟိုမှာအဖိုးကြီးဖွားကြီးမြင်လားအဲ့ဒီအဖိုးကြီးနဲ့ဖွားကြီးဟာတစ်ချိန်တုန်းကဒီမြို့မှာကြီးကြီးတက်ချမ်းသာတယ်ဂရေ80ချမ်းသာကျွဲဝတယ်ဟာတထေးကြီးနဲ့တထေးကတော်ကြီးပဲတဲ့သူတို့ဟာငယ်ငယ်တုန်းကဒီစနစ်တကျစီးပွားရေးကိစ္စတွေလည်းစီးပွားရေးပညာလည်းမသိငယ်ဘူးမိဘကပေးတဲ့အမွေတွေနဲ့ချမ်းသာတယ်ကိုကျင့်တရားလည်းဘာမှမလုပ်ခဲ့ဘူးအကယ်၍သာပထမအရွယ်သူစီးပွားရှာလိုက်မယ်ဆိုရင်ဒီမြို့မှာသူပထမရန်တတိဖြစ်နိုင်တယ်တဲ့သူရည်ချင်းရှိတယ်ပေါ့နော်ပထမရန်တတိဖြစ်နိုင်လူပေါင်းကိုစွန့်ခွာပြီးတော့တရားကျင့်လိုက်မယ်ဆိုရင်တော့သူဟာယဟန္တာဖြစ်နိုင်တယ်ရည်ချင်းရှိတယ်ဟောအရည်ချင်းနှစ်ခုဟာထာဝရတည်ရှိနေတာမဟုတ်ဘူးဆုံးသွားတယ်ပထမအရွယ်မှာသူတရားကျင့်လိုက်ရင်ယဟန္တာစီးပွားရှာလိုက်ရင်ပထမရံတတိတတိကတော်ကတော့တရားကျင့်မယ်ဆိုရင်အနာဂတ်နောက်ဖြစ်နိုင်တယ်ပထမအရွယ်ပထမအရွယ်ဆိုတာ33နှစ်အတွင်းကိုပြောတာဒုတိယအရွယ်34နှစ်ကစပြီးတော့66နှစ်အဲ့ဒီဒုတိယအရွယ်မှာစီးပွားရှာလိုက်မယ်ဆိုရင်ဒုတိယရံတတိဖြစ်တယ်တတိကဒုတိယအရွယ်မှာတရားအထုတ်မယ်ဆိုရင်တော့အနာဂံလောက်တော့ဖြစ်မယ်တတိကတော့ကသက္ကရာဂံလောက်ဖြစ်နိုင်တယ်ကတတိယအရွယ်ရောက်တဲ့အခါမှာတတိယအရွယ်ဆိုတာ64နှစ်ကနေစပြီးတော့ဟုတ်ပဲ 39 ซีအရွယ်ကိုပိုင်းလိုက်တာပေါ့နော်33ခုစီပိုင်းလိုက်တာအဲ့ဒီအရွယ်တတိယအရွယ်မှာသူစူးစမ်းအထောက်လိုက်မယ်ဆိုရင်တတိယရံတတိဖြစ်တယ်တဲ့စီးပွားရှာမယ်သို့တော့တရားအထောက်မယ်ဆိုရင်တဂရကံတော့ပဲဖြစ်ပြီးတော့တတိတော်ကတော့သောတပန်ဆင်းလောက်တော့ဖြစ်နိုင်သေးတယ်တော့ရုပ်သွားရော့သွားတဲ့သဘောတွေကိုပြတ်ပြတာလူဟာအရွယ်ကောင်းတဲ့အချိန်မှာပို့ပြီးတော့ဖြတ်လက်တယ်right ဖြစ်တယ်တက်ကြီးသွားရင်ထိုက်တဲ့နှစ်ယောက်ရောသွားတာဒါမှန်တာပဲမှန်တယ်တက်ကြီးလိုက်အဲဆိုင်မှာမဝင်နေတော့မေ့တယ်လေဟိုကမေ့တာမေ့တယ်တက်ကြီးမေ့တာအဲ့တော့လူကလည်း bright လည်းမဖြစ်တော့ဘူးတက်ကြီးလာအဲ့တော့ကြောင့်မို့ရောသွားတတ်တဲ့သဘောတရားတွေကိုပြောပြီးတော့ရက်ဆော့ပြားအလုံးကိုအချိန်မနှောင်းငယ်စူးစမ်းဖို့ဆိုရင်လောကသဘာဝတရားကြီးကိုကြည့်ပြီးတော့သဘာဝတရားရဲ့အံ့ဩဝယ်တွေကိုကြည့်ပြီးမြတ်စွာဘုရားပြုံးတော်မူတာဖြစ်တယ်။သူတို့ဒုက္ခကိုမဆာနာလို့မဟုတ်ဘူး။ဒီလိုအနေထားမျိုးတွေကိုသရဝါတွေမသိကြဘူး။သိလို့ကြိုးစားရင်ဘယ်တော့ကောင်းမလဲဆိုပြီးဒီတေသနာတော်ကိုဟောတာဖြစ်တယ်။အဲ့တော့ဘုန်းကြီးတို့တွေကသတိထားမှာပထမရွယ်မှာတို့လုံးမယ်ဆိုရင်ပထမတန်းကိုရမယ်ဒုတိယလွယ်လို့ရင်အဆင့်တစ်ဆင့်ရော့သွားပြီတတိယရွယ်မှာကြိုးစားရင်အဆင့်တစ်ဆင့်ရော့သွားပြီအရွယ်သုံးမလွန်သွားရင်တော့ hopeless ပဲမျောလင့်ချက်မရှိတော့ဘူးထွက်သွားမှာနော်အသက်ကြီးမှလုံဝင်လို့တော့မစဉ်းစားလေနဲ့ငယ်ပါသေးတယ်ဆိုပြီးတော့အသက်ကြီးမှလုံဝင်လို့စဉ်းစားရင်သွားပြီးသားမှတ်ပြီးတော့မရတော့နော်ဘာမှလုံမရဘူးအသက်ကြီးမှအကြောင်းတော့ဆိုတော့အသက်ကြီးလာလို့ရှိရင်လူရဲ့နှုတ်ပြုံမှုတွေထက်မြက်မှုတွေအလုံးကရော့ကျသွားတယ်။ယုတ်တရားကရော့ကျသွားသည့်အတွက်ကြောင့်ထိုယုတ်ပေါ်မှာမိပြီးတော့ဖြစ်ရတဲ့နတ်တရားကလည်းရော့ကျတာပဲဒါသဘောပေါက်။မတောက်ပြောင်းနဲ့ဝါးနေတဲ့မှန်ကိုကြည့်မယ်ဆိုရင်ယုတ်ပုံကလည်းဝါးဝါးကြီးပဲပေါ်မှာပဲ။မှန်ကြီးနေမှကြီးကြီးလင်းလင်းပေါ်မှာပေါ့။ရှုံးတဲ့နန်းဆိုတာဆက်နေတာဆက်နေတာရုပ်ပိုင်းကရော့ကျသွားရင်နာမ်ပိုင်းကလည်းရော့ကျသွားမှာပဲဒါရော့ကျသွားနိုင်တယ်ဒါကြောင့်မို့နုပြိုလန်းဆန်းနေတဲ့အချိန်မှာလှုပ်ကြပါလို့မြတ်စွာဘုရားတိုက်တွန်းတာပဲနုပြိုလန်းဆန်းနေတဲ့ပုဂ္ဂိုလ်တွေလှုပ်ကြပါတမိုးရှိတဲ့အရာတွေကိုလှုပ်ပါလို့ဒီဒေသနာတော်ကဒီလိုဟောတာဖြစ်တယ်နော်အဲ့ဒီဒေသနာမျိုးပဲနောက်ထပ်မြတ်စွာဘုရားကတတိပေးဆုံးမတဲ့စကားလေးကလည်းမှတ်သားစရာကောင်းတယ်။ဒါအကြောင်းတစ်ခုနောက်တစ်ခုအတွက်ဟောတာ။အတ္တနိစေပိယံစညာရခေယနံသူရခိတံ။တိဏမိညတရံယာမံပဋိစကေယပဏိတော။စဉ်းစားဉာဏ်ရှိဖို့လိုတယ်လူတွေဟာ။ကိုယ့်ကိုယ်စဉ်းစားရမယ်တဲ့ဒီကထာရဲ့အဓိပ္ပာယ်ကဘာပြောတာ။အတ္တနိစေပိယံစညာရခေယနံသူရခိတံကိုကိုကိုမြတ်နိုးတယ်တံမိုးထားတယ်လို့ဆိုရင်နဲ့ကိုကိုကိုအကောင်းဆုံးဖြစ်အောင်ထိမ့်သိမ့်ပါဒါပြောတာနော် I do my best ကိုပြောတာဘာလို့လို့အကောင်းဆုံးဖြစ်အောင်လို့ကြိုးစားလို့ဆိုလို့တယ်ပညာရှိရင်လည်းအကောင်းဆုံးဖြစ်အောင်ကြိုးစားကိုကျင်တရားလည်းအကောင်းဆုံးဖြစ်အောင်စီဘွားရှာရင်လည်းတော့ဖြစ်အောင်လို့ကိုကိုကိုမျက်နှာတံပိုးထားတယ်ဆိုရင်သူစိတ်တွေကရှောင်းအကောင်းဆုံးဖြစ်အောင်လုပ်ပါလို့ဆိုလိုတယ်ကိုကျင်တရားအကောင်းဆုံးဖြစ်အောင်ကြိုးစားပါဘေးရွယ်မှာပဲဖြစ်ဖြစ်အကောင်းဆုံးဖြစ်အောင်လုပ်ပါလို့ဆိုလိုတယ်ငယ်ရင်နဲ့ငယ်တဲ့အလျောက်အရွယ်အလတ်ဆိုရင်လည်းလူလက်အရွယ်မှာလည်းပဲအကောင်းဆုံးဖြစ်အောင်တဲ့ရွေးရတဲ့အချိန်မှလည်းပဲအကောင်းဆုံးဖြစ်အောင်တကို့ကိုအကောင်းဆုံးဖြစ်အောင်ကြိုးစားပါတဲ့တိဏံမိညတရံယမတိဏမိညတရံယမလူတွေမှာအရွယ်3မျိုးရှိတယ်ခုနပြောတဲ့33နှစ်33နှစ်နဲ့ပိုင်လိုက်တာတက်တန်းတူလာတဲ့အခါကျ25နှစ်နဲ့ပိုင်လို့လည်းရပါနော်ခုကတော့25နှစ်လောက်နဲ့ပိုင်ကြတာပထမအရွယ်ဆိုတာတိကနေပြီ25 26ကနေပြီးတော့50ဟုတ်တယ်50ကြာလို့ရှင်ရွှေရုလို့ပြောကြတာလူဟာအသက်50ရှင်ထိတ်ရောက်သွားပြီတကယ်ရွှေဖြစ်သွားပြီအဲ့ဒီဟိုဘက်ကြာတော့မလာတော့အကောင်ထိတ်ရောက်သွားပြီထိတ်ရောက်သွားရင်ဘယ်လိုပြန်ဆင်းဖို့ပဲရှိတယ်နော်တောင်ထိတ်ရောက်သွားရင်ပြန်ဆင်းလူရဲ့ရှမ်းရှမ်းတောက်အရွယ်50ပဲ51ကနေစပြီးဟာနိတ္တကဆိုဖြစ်လာတာ50ကပညာတတကသိပညာထမြက်တဲ့အချိန်က50မှာကုံဆုံးသွား51ကနေစပြီးတော့အစင်းမယ်တခါတည်းဆင်းနေမှာပဲအဲဆင်းတဲ့အခါမှာမဟုတ်တာလို့ရင်တော့မြန်မြန်ကြီးဆင်းသွားတာအစင်းဘိန်းတက်ပေးတယ်ဆိုတာအဲ့ဒါပြောတာနော်မဟုတ်တာတွေနဲ့သွားလို့ရှိရင်အစင်းကဘိန်းတက်လိုက်တယ်လို့ဖြစ်သွားတယ်ဝေါကနဲ့ဆင်းသွားတာလည်းရှိတယ်ဖြည်းဖြည်းဆင်းတာလည်းရှိတယ်အဆင်းကအမျိုးမျိုးရှိတယ်ပေါ့နော်လိမ်မြန်ဆင်းတယ်လို့ဖြည်းဖြည်းဝဲပြီးတော့ဆင်းတဲ့လူလည်းရှိတယ်ထိုးချလိုက်တယ်လို့ဆင်းသွားတဲ့လူလည်းရှိတယ်50ဟာတော့ထွတ်ထိပ်ပဲတောင်မို့ရွှေရုလို့ခေါ်ရတဲ့တော့အကြပဲစာပေကျမ်းကမှာတော့50ကိုပညာဓာတကလို့ခေါ်တယ်အသိဉာဏ်ထမြက်တဲ့ရွယ်လို့အဲ့တော့25စီပိုင်းလိုက်လို့50ဟာထွတ်ထိပ်ရောက်နေတဲ့အရွယ်အဲ့ဒီအရွယ်၃ပါးတဲ့ကတပါးပါကိုတရားဓမ္မကျင့်ကြံကြိုးကိုအားထုတ်ခြင်းဖြင့်ထိမ့်သိမ့်ဆောင်လျှောက်ပါတဲ့စိတ်လို့ကိုလို့လှုပ်ချင်လှုပ်ပြီးမနေပါနဲ့လို့ဆိုလို့ရနော်ပရမရွယ်တော့ပျော်လို့ပါလို့အတော့အစားနဲ့နေကြတယ်အေးဒုတိယအရွယ်အဲ့ဒါတွေဖြတ်ပါတရားဓမ္မနဲ့နေကြည့်ပါအဒုတိယအရွယ်မှာလည်းပဲဆက်ပြီးတော့မိုက်မြဲဆိုတတိယအရွယ်ကြမလုပ်ပါနဲ့တတိယအရွယ်လည်းလုပ်တယ်ဆိုရင်သွားရောမြှုပ်လင့်ချက်မရှိတော့ဘူးလို့ဆိုလို့လည်းပေါ့နော်ဘဝတစ်ခုဆုံးသက်သွားရင်မြှုပ်လင့်ချက်မရှိတော့ဘူးဒါကြောင့်မို့ကိုမျက်နှာထိုက်တဲ့ပုဂ္ဂိုလ်အဖြစ်ကိုသိတယ်အသိဉာဏ်ရှိတယ်ဆိုရယ်ပုဂ္ဂိုလ်ဟာတဲ့အရွယ်သုံးပါးတဲ့ကတရွေ့ရွေ့ကိုအကောင်းဆုံးဖြစ်အောင်ထိမ့်သိမ့်ဆောင်လျှောက်ပါလို့မြတ်စွာဘုရားဓာတိပေးဆုံးမတဲ့စကားလေးတွေပဲเนาะအရွယ်သုံးပါးလုံးမှဆောင်လျှောက်မှုတစ်ခုမှအမြတ်ရအောင်မလုံးလိုက်ဘူးဆိုလို့ရှိရင်မျောလင်းချက်ကင်းတဲ့ဘဝတစ်ခုဆုံးသက်သွားပြီနောက်ဘဝလည်းမျောလင်းချက်မရှိဘူးဒီဘဝမျောလင်းချက်မရှိသလိုနောက်ဘဝလည်းမျောလင်းချက်မရှိဘူးဒီတရားကိုမြတ်စွာဘုရားဟောတာနောက်တစ်ခါဒီတတိပိဆုံးမချက်ကလူဆိုတာသူများကိုသူများအပြစ်ကိုမြင်လွယ်တယ်ကိုယ့်အပြစ်ကြကိုယ်မမြင်ဒါမှမဟုတ်လူတွေကပြောကြတာလေနော်သူများမျက်ခြေတော့မြင်တယ်ကိုယ့်မျက်ခြေကိုယ်မမြင်ဘူးဆိုအတိပ္ပယ်ကတော့သူများအပြစ်မြင်တယ်ကိုယ့်အပြစ်ကိုယ်မမြင်ဘူးလို့ပြောတယ်သူများကိုပြောချင်လို့ရှိရင်ကိုယ့်ကိုပြန်ကြည့်ရမယ်ကိုယ့်ကိုပြန်ချက်လို့သူများကိုပြောတော့မယ်ဆိုရင်ကိုယ့်ကိုပြန်ကြည့်တယ်ပြန်မကြည့်ပဲနဲ့သူများကိုသာတစ်ဖက်သက်ဆုံးမတဲ့သူတတိပေးတဲ့လူဆိုလို့ရှိရင်အပျော်သမားတက်တက်ဖြစ်သွားပြီလူလောကထဲမှာအပျော်သမားတက်တက်ပြောတာနဲ့လှုပ်တာနဲ့မခိုက်တဲ့လူတယောက်နေဒီလိုအခြေအနေမျိုးရောက်သွားတဲ့တဲ့ဒါကြောင့်မို့တတိပေးတယ်လူတွေဆိုတာဟာယထာဝရီတထာကာရီကိုပြောတဲ့အတိုင်းလှုပ်ရမယ်ကိုလှုပ်တဲ့အတိုင်းလည်းပြောရမယ်အလောက်ကတခြားပြောရတခြားမဖြစ်စေရဘူးတဲ့အဲ့ဒါကိုတတိပေးဆုံးမတဲ့အနေနဲ့အတ္တနာမေဝပထမံပတိရူပေနိဝေတယေသူများကိုပြောချင်ရင်သူများပြောဖို့အသာထားကိုစမှတ်ကြအောင်အရင်လှုပ်လိုက်အောင်သူဆိုလိုတယ်နော်ကိုစမှတ်ကြအောင်နေကြည့်လိုက်အောင်မြန်မာပြည်ကိုအင်္ဂလိပ်တွေအုပ်ချုပ်သွားတာငယ်ငယ်တုန်းကဟိုးတခါကြီးတယောက်ပြောဦးတယ်ဖုန်းအင်္ဂလိပ်တွေဟာတဲ့ဗမာပြည်အုပ်ချုပ်တဲ့အခါမှာသူတို့နိုင်ငံမှာတော့သူတို့နေခြင်းသူတို့နေတယ် ဗမာပြည်အုပ်ချုပ်တဲ့အခါမှာဒေသသားတွေဗမာလူမျိုးတွေကသူတို့ကိုလေးစားအောင်လို့ဆိုပြီးစပင်းကိုလည်းကြော့နေအောင်ဖိထားတယ်အဝတ်အစားကိုလည်းတတ်တတ်ရရနက်တိုင်းနဲ့ပန်းနဲ့ဝတ်ပြီးအင်္ဂလိပ်တွေကအဲ့ဒါလို့နေတယ်လို့အင်္ဂလိပ်လက်ထက်တုန်းကစစ်ကဲရာထူးထီအောင်ရရှိတဲ့တကာကြီးတယောက်ကဘုန်းကြီးကိုရှောက်ဖို့တယ်အဲ့လိုသူကအင်္ဂလိပ်စာတက်အမှုတန်းကောင်းပေါ့နော်အဲ့ဒီကရက်ပြောတာအင်္ဂလိပ်တွေကတဲ့ဒေသလူတွေသူတို့ကိုအထင်ကြီးအောင်လေးစားအောင်သူတို့ကဘယ်တော့မှကိုယ့်ကာမနေဘူးတဲ့ဘယ်တော့မှကိုယ့်ကာမနေဘူးစားလဲစတိုင်းနဲ့နော်နေလဲစတိုင်းနဲ့လူထင်ကြီးအောင်ပေါ့သူတို့ကအဲ့ကိုယ့်အကောင်းဆုံးဖြစ်အောင်လုပ်ထားတယ်ဒါမို့အဲ့ဒီကလာတာစမတ်ကြကြနေတယ်ဆိုတာရစမကျန်နေတဲ့ဘူးဆန်းနေတို့ဘာလို့ပြောကြပြန်တာပေါ့နော်ဗမာတွေကအဲအင်္ဂလိပ်ကိုဘူးလို့ခေါ်တာ ਨੇ တူပါတယ်ဘူးကလည်းပဲနှစ်ဘူးရှိတယ်ဘူးပြူနဲ့ဘူးမဲဟိုတချင်းဆိုတဲ့လူပြောတာမဟုတ်ဘူးဘာလို့ဘူးပြူဘူးမဲဖြစ်သွားတော့ဆိုအင်္ဂလိပ်တွေကဗမာပြည်ကိုအုပ်ချုပ်တဲ့အခါမှာအိန္ဒိယကလားတွေ ਨੇ အုပ်ချုပ်တာအိန္ဒိယလူမျိုးတွေခေါ်လာတာအဲ့ဒါဘိုးမဲတွေပါလာစဉ်းစားကြည့်အဖြူတွေကနံပါတ်1ခေါင်းဆောင်လုပ်ပြီးတော့အမဲတွေကသူ့လက်အောက်ကနေတဆင့်အောင်ချုပ်တယ်အဲ့ကြောင့်မို့သူတို့လုတ်သွားတဲ့ဟာအတူခိုးစရာတွေလည်းရှိတယ်လို့ပြောကြတယ်အဲ့ဒီရှေးခင်မိတဲ့လူကြီးတွေပေါ့နော်သူတို့ကတဲ့သူတို့ကိုလေးစားအောင်လို့ဆိုဘယ်ခါပဲဖြစ်ဖြစ်နေရထိုင်တာဟာစတိုင်နဲ့နေတယ်စကားပြောရင်လည်းတတ်တည်းရပြောတယ်ပြောချင်ရမပြောဘူးသူတို့ခံညာထဲဝါဆိုတာနေပြပြီးတော့အရှိန်ဝါကိုပြပြီးတော့ဒီလိုအုပ်ချုပ်သွားတာဒါလည်းဟုတ်တာပဲเนาะဒါလည်းလှုပ်သိမ့်လှုပ်ထိုင်တဲ့အလုပ်ပဲကိုယ်ကမနေဘူးစမတ်ကြကြနေတယ်စတိုင်ကြကြနေတယ်နေပြီးရင်တောကလူတွေလေးစားအောင်ဆိုသူတို့နေရမယ်လို့နေဝန်ထမ်းမအဲ့ဒါကိုမြတ်စွာဘုရားကလည်းဟောတာချင်းအတ္တနာမေဝပထမံပတိရူပိနိဝေတေတဲ့ကိုယ့်ကိုယ်အကောင်းဆုံးဖြစ်အောင်လုပ်ထားတဲ့ကိုယ့်အရင်ဆုံးအကောင်းဆုံးဖြစ်အောင်လုပ်ဥပမာကိုယ်တိုင်ကဟုတ်လားကိုကျင်းသီလဆောက်တည်တယ်ဥပုံနေတိုင်းဥပုံဆောင်တယ်ဒီလိုပေါ့ကိုယ်တိုင်ကအများကအားကြလောက်အောင်နေပြတယ်နေပြပြီးတော့မှအထင်ညမနုတာသေးရတယ်အဲ့ဒီနောက်မှသူများကိုဆုံးမပါကိုနေတယ်လို့သူများကိုနေနိုင်အောင်ဆုံးမပါအဲ့ဒီလိုမလုပ်ဖဲနဲ့ကိုကတော့နေခြင်းသလိုနေပြီးသူများတော့ဆရာလုံးလို့ရှိရင်ဘာဖြစ်လဲကိုပေါ်မှာတုံ့ပြန်ပြီးတော့မေငော့ခံရတာတွေဖြစ်တယ်နော်မေငော့ခံမလေးစားကြတော့ဘူးပေါ့အဲ့လိုလေးစားမခံရဘူးဆိုတဲ့ကိုယ်ကုန်သိခါကိုညင်နွမ်းအောင်လုပ်တယ်လို့ဖြစ်သွားပြီ။ဒါမြတ်စွာဘုရားသတိပေးဆုံးမတာအတ္တမကောင်းတယ်။လူကြီးလှုပ်တဲ့ပုဂ္ဂိုလ်ဟာလူကြီးပြီပြီကိုကအရင်နေပြ။ပြီးတော့မှသူများကိုဆုံးမ။အဲ့လိုမဟုတ်ဘဲနဲ့ကိုကတော့ကလေးကလာသူများကိုသွားဆုံးမတဲ့အခါကျတော့တစ်ဖက်သားကတော့အင်းသူတော့နေခြင်းသလိုနေငါတို့ကြမှာလာပြောတယ်။ဟုတ်လို့လည်းမလုံနဲ့တာဖာနှစ်ယောက်အရက်တူတူတောက်တဲ့ခါကျအဖေလို့တဲ့ပုဂ္ဂိုလ်ကပြောတယ်ငါတော့တက်ပါဖြစ်ပြီးငါတောက်လို့ရတယ်မင်းမတောက်နဲ့တော့တက်ပါဖြစ်ပြီးရင်လှုပ်ရှင်တာလှုပ်လို့ရတယ်လို့ထင်တယ်နော်တော့တက်ပါပြီးဘယ်လှုပ်တော့မလဲအဲတော့တက်ပါလက်မှတ်ရလိုက်သလားမသိဘူးငါကတော့တက်ပါဖြစ်သွားရင်တောက်တယ်ငါကိစ္စရှိတယ်ငါအပေတကားပိတ်ပြီးပြီဘာနဲ့ပိတ်တယ်တော့မသိဘူးသူ့အပေတကားအမေမတော့နဲ့မင်းတော့မင်းငယ်ကြလိုက်မင်းငါတော့အပေတကားပိတ်ပြီနော်အဲ့လိုဟာမျိုးကလည်းရှိသေးတယ်အဲ့တော့ငါနေသလိုမနေနဲ့ငါပြောသလိုလုပ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့လိုမဖြစ်စေနဲ့တဲ့မြတ်စွာဘုရားအတ္တနာမေဝပထမံပတိရူပိနိဝေတယအထေညမနုတသေယနာကိလေသေယပဏိတောပညာရှိဆိုတာပြစ်တင်မခံရအောင် ကိုကိုယ်တိုင်ကစနစ်တကျနေထပ်ဖို့လိုအပ်တယ်ပြီးတော့မှသူများကိုတွန်တင်ဆုံးမပါဆရာလုံးမဲ့ပုဂ္ဂိုလ်တွေကိုလမ်းညွှန်မှုပြုတယ်နော်နောက်တစ်ပုဒ်ကျတော့မြတ်စွာဘုရားပါအတ္တနိစေတထာဂိရိတာယထိညာမနုတတတိသူရံတော်ဝတ္တဓမေထာအတ္တဟိကိရတုမောအဲ့ဒါနဲ့ဆက်ပြီးတော့ဟောတာသူများကိုဆုံးမတယ်လို့ကိုကိုတိုင်ကလည်းစံပြနေပြပါနော်သူများကိုတုံတင်ပြသတယ်လို့ကိုကိုတိုင်ကစံပြနေပြပါနေပြပါတဲ့ကိုကိုတိုင်ကအရင်ကျေးဆုံးဖြစ်ပြီးတော့မှသူများကိုဆုံးမဖို့ကြိုးစားပါဒါဆရာလုပ်တဲ့လူတွေကိုသတိပေးတာနော်ဆရာလုပ်တဲ့လူတွေကိုသတိပေးတာကိုယ်ကောင်းဆုံးကိုကိုဆုံးမပြီးမှသူများကိုဆုံးမပါไอ้แท้แม้ซ้อมมายาคิดตาตูเมียไม่หอบผู้เด้โกโก่ไดแม้หอดเปียวเปียวแลน้ําท่องมุซะโกเบ้โกก็ลุ่ช่างลุ่เด้ดิโกโก่จะรอซ้อมมาลุ่คิดเด้ตูเมียจะรอซ้อมมาลุ่ยาเด้โกโก่จะซ้อมมาลุ่ไม่อยากเอ้อเราเมษาพะอัตตาหิกิระดุฑฑมอเด้โลกะจีมาเด้โกโก่สร้าซ้อมมายาคะซ้องลุ่เปียวเด้ကိုကိုကိုဆုံးမဖို့ဆိုတာအခက်ဆုံးပဲ။ဘာကြောင့်ကိုကိုကြခွင်းလွတ်တာလေကြည့်ရလား။တခုခုပကံပဲဖြစ်စေဖန်ွက်ပဲဖြစ်စေလွတ်ကြ။ကိုအိမ်မှာအိမ်ပေါ်လုံးတဲ့လူလွတ်ကြကြည့်ပါလားရိုက်ခံ။နမောနမေနိုင်တယ်လို့ပြောမှာလေ။ကိုလွတ်ကြတဲ့အခါကျတော့မတော်လို့တဲ့။ကလေးလွတ်ကြလို့ရှင်ဟဲ့နမောနမေနိုင်လိုက်တာလို့အနည်းဆုံးတော့ပြောခံရတယ်။ကိုလွတ်ကြတဲ့အခါကျတော့မတော်လို့ဖြေလိုက်ပုံဖြေလိုက်ပုံပြောတယ်။အဲ့တော့ तू လည်းမတော်လို့လွတ်ကြတယ်လို့မစင်စားဘူး။နမောနမေနိုင်နေခင်မဆိုင်ဘူးဆိုပြီးပြစ်တင်စရာတွေနဲ့ယူရလား။ကိုကြလို့ရှိရင်ပြစ်မတင်ဘူးမတော်တဆဖြစ်တာခွင့်လွတ်လိုက်တယ်။လောကကြီးကအဲ့တိုင်းပါပဲ။အဲ့ဒါကိုမြတ်စွာဘုရားလောကကြီးကြောင့်သိလို့အတ္တဟိကိရတုတ္တမောကိုယ့်ကိုယ်ဆုံးမဖို့ရအခက်ဆုံးပဲတဲ့သူများကိုဆုံးမတာလွယ်ပါတယ်သူမတဲ့သူများကိုဆုံးမတဲ့အတိုင်းကိုယ်ကိုယ်တိုင်အရင်နေကြည့်လိုက်ပါလို့ဒီဒေသနာတော်မှာဒီလိုခေါ်တာเนาะဒါကြောင့်မို့လောကကြီးပဲဖြစ်ဖြစ်ဓမ္မကြီးပဲဖြစ်ဖြစ်မှတ်လောက်သားလောက်တဲ့ဆုံးမတရားတော်တွေကိုမြတ်စွာဘုရားဓမ္မဗရဒေသနာတော်မှာမှတ်တမ်းတင်ထားတဲ့အတိုင်းရှိနေတာဖြစ်တယ်တရားချက်ခင်သူတော်စင်ပြိဋ္ဌပေါင်းတို့ဓမ္မပရဒေသနာမှဓမ္မရတနဲ့ဘောဟသင်္ကန်းစာများမိမိတို့အတွက်တမုံမဖြတ်နိုင်တဲ့တတိပေးချက်ဆုံးမသွန်သင်ချက်တွေဖြစ်တာမို့ဒါတွေကိုသိရှိနားလည်အောင်သင်ယူမှတ်သားကြပြီးမိမိတို့ကိုယ်တိုင်လိုက်နာချက်သုံးခြင်းအားဖြင့်ဘဝမှာပြည့်စုံတဲ့မကန်တဲ့လမ်းကြောင်းမှုရှောင်လွှမ်းနိုင်တဲ့ပုဂ္ဂိုလ်ကောင်းတွေဖြစ်အောင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည
်
းမေတ္တာပို့ရအောင်တတ္တဝါများစွာ
တတ္တဝါများစွာ
ပေးရန်กว่า
ပေးရန်กว่า
ချမ်းသာကြပါစေ
ချမ်းသာကြပါစေ
တတ္တဝါများစွာ
တတ္တဝါများစွာ
ပေးရန်กว่าချမ်းသာကြပါစေ
ချမ်းသာကြပါစေ
မေတ္တာရေကြံ
မေတ္တာရေကြံ
သုံးငါဖြံ
သုံးငါဖြံ
ဉာဏ်ဉာဏ်ကြပါစေ
ဉာဏ်ဉာဏ်ကြပါစေ
မေတ္တာရေကြံ
မေတ္တာရေကြံ
သုံးငါဖြံ
သုံးငါဖြံ
ဉာဏ်ဉာဏ်ကြပါစေ
ဉာဏ်ဉာဏ်ကြပါစေ
သေရှိကြံမှာ
သေရှိကြံမှာ
စိတ်ချမ်းသာ
လ
ူရဆန္ဒပြည့်ပါစေ
လူရဆန္ဒပြည့်ပါစေ
သေရှိကြံမှာ
သေရှိကြံမှာ
စိတ်ချမ်းသာ
စိတ်ချမ်းသာ
လူရဆန္ဒပြည့်ပါစေ
လူရဆန္ဒပြည့်ပါစေ
ဓမ္မောတရံပိဝိတဝါနဝိသာတဗေတမှုဟတ္တာအဇရမရာတိတိဘာဝံနိဗ္ဗာနံယန္တုတာရောဓမ္မောတရံလောဘဒေါသမောဟစိတ်တော်ကိမြောက်ကြည်ဤတရားစေကို ဝိဝိတဝဝန္တာရှင်ပြတောက်ကြရနာကြရဂုံသောကြောင့်ဝိတာတဝိပုစ္ဆာညင်တော်ကိလေသာစေတောက်ဟုသမ्यारို့သည်တမုဝတ္တပိဉ္စဘဲတွင်ရေမတင်တဲ့ကဲ့သို့ကင်းစင်လွင်ပြောင်းပေမရောက်အောင်ပဲဖြောက်အပ်ကုန်သည်ဟောတုစဉ်စဉ်မတွေ့ဖြစ်ကြပါစေဂုံတရီအာဇရမရံအိုခြင်းလဲကွာနာခြင်းလဲကင်းသေးခြင်းလဲရှင်းထသော ဒီဒီဝံကိလေသာဟုပုခန္တိကိဉ္ဇိယအစဉ်ဖြစ်ပေထသောနိဗ္ဗာန်နံနိဗ္ဗာန်ဟုခေါ်အေမြုတော်သို့သာရဝတ္တရားခြေခင်စိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ယံတုပါရမီအစဉ်စဉ်မြင့်နေမြင့်၍မလင့်ပုံသေးဆက်ရောက်တော်မူကြပါစေကုန်သတည်း
ယောသီစွာရှောက်ထားပါသည့်ဆရာတော်ရှင်သူမြတ်ဖျံဆက်လက်၍ဓမ္မဝိဇ္ဇာအလှူတော်ငယ်များစက္ကန့်လှူဒန်းခြင်းအစီအစဉ်ရရှင်နိညာဓမ္မဝိဇ္ဇာအထူးတရားပွဲ၌ဓမ္မပရဒေသနာမှဓမ္မရတနာနှင့်ဘဝသင်ခန်းစာများအပိုင်း 68 တရားတော်များဟောကြားခြင်းတော်မူခဲ့သည့်ကျေးဇူးတော်ရှင်ပေါမောကားကျော်ဆရာတော်ဖျားကြီးတိလဂုံတမာရိဂုံပညာဂုံတို့အာယုံပြုလျက်တရားတော်ကိုပူဇော်သည့်အနေဖြင့်လှူဒန်းကြပါသောဓမ္မဝိဇ္ဇာအလှူတော်ငယ်များအားကပိယကာရကမှတဆင့်လှူဒန်းဆက်ကွက်ခွင့်ပြုတော်မူပါဖျံ ကျေးဇူးတော်ရှင်ဆရာတော်ဖျားကြီးကပိယကာရကဖြစ်ဥကျော်သိမ်းမှဆောင်ရွက်ပေးပါရန်လေးစားစွာပန်ကြားပါရရှင်ဓမ္မဝိဇ္ဇာအလှူတော်ငယ်များစက္ကန့်လှူဒန်းခြင်းအစီအစဉ်ရဒေကနေ့ညဤမာတီအလှူရှင်များဖြစ်ကြပါသောဥတင်ငွေဒွန်ဆန်းဆန်းဦးတားမောင်ကျော်စိုးဟံမအေးကျက်မီတမိအေးကျက်မူမြတ်သိရွှေရောင်းဝယ်မိသားစုမှမာတီဓမ္မဝိဇ္ဇာအလှူတော်ငွေ 3,000,000 ဒေါ်သီရာပြုံးမိသားစုလာတာမှဓမ္မဝိဇ္ဇာလူတော်ငွေ73သိန်းဦးထွန်းထွန်းဒေါ်သီရာပြုံးမိသားစုလာတာမှဓမ္မဝိဇ္ဇာလူတော်ငွေ73သိန်းဦးရဲထွန်းဒေါက်တာနန်းနန္ဒသက်ပင်လုံတက်ကတူမှ2ဦးလူဖြစ် US ဒေါ်လာ50နှင့်ဒီကနေ့ည9:00တသမီတရားနာပရိသတ်ပေါင်းမှစုပေါင်းဓမ္မဝိဇ္ဇာလူတော်ငွေ93,000,000အားမတီလူရှင်မိသားစုမှစက္ကန့်လူဒန်းပေးပါရန်ဖေးကြားပါရရှင် ဆက်လက်၍ကျေးဇူးတော်ရှင်ဆရာတော်ဖျားကြီးကျမ်းမာရေးနှင့်ဆန္ဒရှိသမျှအသုံးပြုနိုင်ရန်အတွက်နှစ်ဖက်သောမိဘများအားအမှုထား၍ဦးလာမင်းဒေါ်အေးမြတ်နယ်မိသားစုမှဓမ္မဝိဇ္ဇာလူတော်ငွေ 3,000,000 အကယ်ဒမီရွှေသန်းစဉ်လုပ်ငန်းမြောက်တကုံးစက်မှုဆောင်မှဓမ္မပူဇာလူတော်ငွေ 5,000,000အားစက္ကန့်လှူဒန်းပေးနိုင်ပါရန်ဖိတ်ကြားပါရရှင်
တာတူ ဆက်လက်၍မိဘနှစ်ပါးအမှုထား၍မယင်မင်းဟံမှဓမ္မဝိဇ္ဇာလူတော်ငွေ 73,000အားစက္ကန့်လှူဒန်းပေးနိုင်ပါရန်ဖိတ်ကြားပါရရှင်။တာတုတာတုတာတု
ဓမ္မပူဇာလူတော်ငယ်များစက္ကန့်လူတိုင်းအလှူရှင်များရှင်ကျေးဇူးတော်ရှင်ဆရာတော်ဖျားကြီးအချိန်ကုန်ငဲကွက်တော်အဖြစ်အစင်းနဲ့နေရာယူပေးကြပါယံလေးစားစွာပန်ကြားပါရရှင်။တာတူတာတူတာတူတာတူတာတူတာတူဆက်လက်၍ကွယ်လွန်သူဦးထွန်းထွန်းဝါရည်စု၍ဒေါခင်ရွှေမိသားစုမှဓမ္မဝဇ္ဇာလူတော်ငွေကျပ်33,000အားဆက်ကပ်လှူဒန်းပေးနိုင်မှရန်ဖိတ်ကြားပါရရှင်တာတူတာတူတာတူဆက်လက်၍ဒေါခင်လိုင်းကောင်းလင်းမိသားစုမြောင်းတကုံးမှဓမ္မဝဇာလူတော်ငွေကျပ်300အဆက်ကလှူဒန်းပေးနိုင်ပါယံဖိတ်ကြားပါရရှင်ဆက်လက်၍ကွင်းလွန်သူကျေးဇူးရှင်မိဘနှစ်ပါးနှင့်ကျေးဇူးရှင်ကြီးများရည်စု၍ဆရာမဒေါ်သက်သက်ငင်းရန်ငယ်မှဓမ္မဝဇာလူတော်ငွေကျပ်300အဆက်ကလှူဒန်းပေးနိုင်ပါယံဖိတ်ကြားပါရရှင်တာတူတာတူတာတူဆက်လက်၍ဒေါ်တင်နေဝင်းအလားကတဲ့မင်္ဂလာတို့မှဓမ္မဝဇာလူတော်ငွေကျပ်300အားစက္ကန့်လှူဒန်းပေးနိုင်မှရန်ဖိတ်ကြားပါရရှင်ဆက်လက်၍ဥညွန့်တင်ဒေါ်မြင့်မြင့်စံတမိမအီအီဖြူမတ်မေစင်ဖြူတားမောင်ကျော်ထေးအောင်မောင်စင်ကိုနိုင်မိသားစုကပိုင်းမှဓမ္မဝဇာလူတော်ငွေကျပ်300အားစက္ကန့်လှူဒန်းပေးနိုင်မှရန်ဖိတ်ကြားပါရရှင်တာတူတာတူတာတူဆက်လက်၍ကွယ်လွန်သူဖခင်ဦးစိန်မောင်ဒေါခင်စီရွားရည်စု၍ဦးတန်ဦးဒေါထိတိမိသားစုမှဓမ္မဝဇ္ဇာလူတော်ငွေကျပ်300ဆက်ကပ်လှူဒန်းပေးနိုင်ပါယံဖိတ်ကြားပါရရှင်တာတူတာတူတာတူတာတူတာတူတာတူတာတူတာတူတာတူတရားချခင်ဓမ္မမိတ်ဆွေတို့တော်ကောင်းပေါင်းလို့ရှင်ဒီကနေ့ညရေစုစုပေါင်းဓမ္မပူဇာအလှတော်ငွေပေါင်းမှာကျက်135,000,000နဲ့ US ဒေါ်လာ50ဖြစ်တဲ့အတွက်သာဓုခေါ်ဆိုကြပါကုန်လို့ရှင်တာတူတာတူတာတူမင်္ဂလာပါဆရာတော်အရှင်သူမြတ်ဖေဟာယနေ့ပြုလို့လှူဒန်းကြပါတော့ကောင်းမှုကုသိုလ်အဖို့တို့အားညာတရဝများထတ်တူထက်မြညီလူညီမြရကြပါယံတာဓုအနုမောဒနာခေါ်ဆိုနိုင်ရန်အတွက်ရေဆက်သုံးချအမြတမ်းပြေဝင်ပြီးအစီအစဉ်ဖြစ်ပါれဖျားကျေးဇူးတော်ရှင်ဆရာတော်ဖျားကြီးမှချီးမြှင့်ပေးသနာတော်မူပါယံယူတီလေးမြတ်စွာလျှောက်ထားပါれဖျား
အလုံးစုံကြအရှင်ဖေယျာ
ရှင်ဖေယျ
ာရာဝိတော်တို့သည
်
ဓမ္မအတိညာဓမ္မအ
တ
ိညာရရှိမတ်သာလေရရှိမတ်သာလေနိဗ္ဗာန်ချမ်းသာကိုန
ိဗ္ဗာန်ချမ်းသာကို
မြတ်မောပြုနိုင်ပါသောကြောင့
်မြတ်မောပြုနိုင်ပါသောကြောင့
်ဓမ္မအတိညာ
ဓမ္မအတိညာ
ရရှိစေရန
်ရရှိစေရန်
ဤတန်ကြလေရေဤ
တန်ကြလေ
မာတဝိ
မ
ာတဝိရှင်ကျင်ပါရ
ှင်ကျင်ပါ
ဥလိုကြ၍ဥ
လိုကြ၍
အပဒဒါနာအပဒဒါနာဓမ္မဒါနာဓမ္မဒါနာ
တရားအလှူတော်ကို
ဝ ေတုကြပါကုန်၏
ဘုရားတော်မြတ်ကို
ယုတိလေးမြတ်စွာ
ဘု
မတ်သာသာ
အ
ယုထာလျေ
အ
ကြကြပါကုန်၏
ဘု
ရားတော်မြတ်ကို
ဘုရားတော်မြတ်ကို
တတဘဝုထုသူသူတို့ဖြင
့်
ဘုရားကြပါကုန်၏
ဘုရ
ားကြပါကုန်၏ယနေ့ယခု
အာထုပ်ပြုလုပ်က
ြ
ရသော
တရားဟောရခြင
်း
ဓမ္မဒေသနာ
တရား
နာရခြင
်း
ဓမ္မသဝနာ
တ
ရားတော်ကို
เ
อลุยะจิน
ธร
รมทานะธรรมทาน
ะ
เตยาโดโก
ป
ูโซยะจิน
ธ
รรมปูชา
ธ
รรมปูชากุตุเสรณา
ช
าญาตุติ
ท
ุกขะขะเตยชุ่งเหงยามัน ยะนิพพานอิ
อ
ะจองทอปันရှင်ပါစေသာ
ရ
ှင်ပါစေသ
ာ
ရှင်ဖျားရှင်ဖျားဤ
ကော
င်းမှု၏ဘုရားကကို
ဘုရ
ားကကိုအမိအဖအ
မ
ိအဖအဖိုးအဖအ
ဖ
ိုးအဖဆရာသမားမဆာ၍ဆရာသမား
မ
ဆာ၍ကဘာသူကဘာသာ
ဘ
ုရားကဘာသာ
ဒ
ုနတ်မြမဒုနတ်မြမတတဝများတို့အား
အမြ
အမြအမြဝေငါပါကုန
်၏
ဝေငါပါကုန်၏
က
ုသိုလ်အမြကုသိုလ်အမ
ြက
ိုစီရကြကုန်သည်ဖြစ်၍ကိုစီရကြကုန်သည
်ဖြစ်၍
ကိုစိတ်နှစ်ဖြာ
က
ိုစိတ်နှစ်ဖြာချမ်းသာကြသည
်
ချမ်းသာကြသည်ရှိကြပါစေကုန်သည
်
ရှိကြပါစေကုန်သည်အာလောကြကြသည်
အမြ
ရာမူကြပါကုန်